Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်။ VOA American အတန်းရဲ့2022ခုနှစ်နိုဝင်ဘာလတရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ LINE တိုမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါဒီနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်တော်မှာပါ။
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုခင်ပေါင်းစိုးမင်းနဲ့အတူပြောပြသွားမှာပါနောက်တော့ဆက်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်တော့ရုရှားမှာယူကရိန်းကရုရှားကယူကရိန်းကိုဒုံးကျည်လက်တင်နေတဲ့အပြင်းအထန်တိုက်ခိုက်ခဲ့တဲ့အတွက်ယူကရိန်းမြို့တော်မှာလျှက်စစ်မီးနဲ့ရေတွေပြတ်တောက်နေပါတယ်အိန္ဒိယမှာဒရားပြိုကျတဲ့အတွက်လူ134ဦးသေဆုံးရတဲ့ကိစ္စနဲ့ပတ်သက်ပြီးလူ6ဦးကိုဖမ်းဆီးထားပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေအတွက်American dollar 643တန်းလိုအပ်နေသေးကြောင်းကုလသမဂ္ဂကပြောဆိုချပါရတယ်။အဲဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။ရန်ကုန်ရွှေပြည်သားပေါင်ချိန်ဖနက်စယုံကအလုပ်ဖြုတ်ခံလှုပ်သားတချို့ဆန္ဒပြနေကြတဲ့အခြေအနေဘယ်လိုရှိပါသလဲ
။ဒီကလည်းမရှိဘူးဒီလိုဖြစ်နေတယ်။တလို့ရတဲ့အများကြီးကိုကျွန်တော်တို့တက်နေပေါ့နော်။ဒီကအမားတွေကတော့ကျွန်တော်ပြောတာပြနေတာနောက်ကျောင်းကမလုပ်ဘူး။ကျွန်တော်ကဘာမှလုပ်နေကြတာမျိုး။
အပြေဆုံးကတော့မကြခင်ကြားရဖို့ရှိပါတယ်ဒါအပြင်သက်မှတ်ငွေလဲနှုန်းမှာကျပ်30ထပ်တိုးပေးမယ့်အကြောင်းမြန်မာဘဏ်တချို့ထုတ်ပြန်ကြေညာလိုက်တာမြန်မာနိုင်ငံကကိုဗစ်ကူးစက်မှုအခြေအနေနဲ့တူနိုင်ငံတကာသတင်းဆောင်မှမှာတော့အမေရိကန်မှာ LGBTQ တထောင်ကျော်ရွေးကောက်ပွဲဝင်မဲ့သတင်းတစ်ပုဒ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်တင်ဆက်နေကြသတင်းထောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်တန်းရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးပါရှင
်ယူကရိန်းရဲ့မြို့ကြီးအတော်များများကိုအတော်များများမှရှိတဲ့အခြေခံအဆောက်အဦတွေကိုပြစ်မှတ်ထားပြီးတင်းနယ်လာနေမှာရုရှားကအပြင်းထန်တိုက်ခတ်မှုကြောင့်မြို့တော်ကီးဖ်နဲ့တခြားဒေသတွေမှာလျှက်စစ်မီးနဲ့တောက်သုံးရေတွေပြတ်တောက်သွားပါတယ်။ရုရှားရဲ့ပင်လယ်နဲ့ရေတပ်ကိုယူကရိန်းကတိုက်ခိုက်ခဲ့တဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကစွပ်စွဲပြီးနောက်မှာအခုလိုတုံ့ပြန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်
။ Some rockets destroyed critical infrastructure.
မြို့တော်တွင်တိုက်ခိုက်မှုတွေကြောင့်မြို့တွေကတချို့နေရာတွေမှာလျှက်စစ်မီးနဲ့တောက်သုံးရေတွေပြတ်တောက်ကုန်ကြောင်းမြို့နေလူတွေရဲ့80ရာခိုင်နှုန်းကျော်လောက်အတွက်တောက်သုံးရေပြတ်တောက်သွားစီတယ်လို့ Kiev မြို့တော်ဝန် Vitaly Klitschko ကပြောဆိုသွားတာဖြစ်ပါတယ်တိုက်ခိုက်မှုကိုရှုံ့ချကြောင်း Ukraine နိုင်ငံသားရဲ့ဝန်ကြီး Dmitry Kuleba ကလည်း Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားပါတယ်အချိန်ချင်းတိုက်ခိုက်မှုတွေမှာပယ်ရင်းတပ်ဂျုံအလုံး50ကျော်အပါအဝင်အဆက်မပြတ်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်း Ukraine စစ်တပ်က Telegram လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရုရှားဘက်ကပစ်ခတ်ခဲ့တဲ့ Cruise Missile ဂျုံတွေက44လုံးကိုပစ်ချနိုင်ခဲ့တယ်လို့ Ukraine လေတပ်ကပြောဆိုပါတယ်ကုလသမဂ္ဂကမ္ဘာကထာပြုလုပ်ထားတဲ့သီးနှံတင်ပို့ရေးအစီအစဉ်ကိုရပ်ဆိုင်းရတဲ့အကြောင်းရင်းအဖြစ်စနေနေ့မှာရုရှားကပြောဆိုထားတဲ့ရုရှားရေတပ်ပေါ်တိုက်ခိုက်မှုဆိုတာကိုတော့ Ukraine ဘက်ကအတည်ပြုတာလည်းမရှိလို့ညင်းဆိုတာလည်းမရှိပါဘူးခင်ဗျာ
တနင်္လာနေ့ကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တကြောပြန်သမ္မတရွေးကောက်ပွဲမှာအရင်သမ္မတဟောင်းလူလာဒီဆီလ်ဗာကလက်ရှိသမ္မတဂျီယာဗော်ဆင်နာရိုကိုအနိုင်ရရှိသွားပါလေ။မဲအရေးအတွက်ရဲ့ 69.9% ခန့်လုံးရေတွက်ပြေးချိန်မှာတော့ဒီဆီလ်ဗာက 50.9% မဲရာခိုင်နှုန်းနဲ့အနိုင်ရရှိသွားပါလေ။ရွေးကောက်ပွဲအရာရှိတွေကလည်းလူလာအနိုင်ရသွားတယ်ဆိုတာအတည်ပြုပါလေ။လက်ရဆုံးဝါဒီသမ္မတဗော်ဆင်နာရိုကတော့သူရှုံးနေတယ်ဆိုတာကိုဝန်ခံအတိမတ်ပြုတာမျိုးမရှိသေးပါဘူးရွေးချယ်ခံသမ္မတဒီဆေဘာကတော့သူ့ကိုမြေမြုပ်ပစ်ဖို့ကြိုးစားကြပြီမဲ့သူရှင်သန်နိုင်စေပဲလို့ပြောပါတယ်ဒီဆေဘာသမ္မတလုပ်ခဲ့တဲ့အချိန်တန်းနဲ့ချီတဲ့ဘရာဇီးနိုင်ငံသားတွေကိုစင်ရတွင်ကဆွဲထုတ်နိုင်ခဲ့တယ်လို့ယူဆနေကြပါတယ်လက်ရှိသမ္မတဘော်ဆနာရိုကတော့သူ့ရဲ့လက်ရဆုံးနိုင်ငံရေးအယူအဆတွေနဲ့အတူကိုရိုနာဗိုင်းရပ်စ်ကိုလောင်ပြောင်းတာAmazon အမြဲတမ်းတက်တော့ကိုပြုံးတီးစေတာနဲ့ငွေကြေးဖောင်းပွားမှုတွေဆိုးဝါးလာကြတယ်လို့ယူဆနေကြပါတယ်။ဒီဆီလ်ဗာဟာဘရာဇီးနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုတိုးတက်အောင်ဆောင်ရွက်မယ်လို့ကတိပြုခဲ့တယ်လို့လူနည်းစုလူမျိုးစုတွေအတွက်ဝန်ကြီးဌာနတစ်ခုထားရှိမယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။အီရန်ဒေါ်လာရေးအစောက်ဓာတ် IRGC တို့ကိုဓာတ်ခတ်ရေးယူIRGC ကိုတခါအေးယူနိုင်ရေးစဉ်းစားသုံးသပ်နေကြောင်းဂျာမနီအစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်အရဆိုရင်တာဝန်မဲ့ပြီးအပြုသဘောမဆောင်ဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။တခါအေးယူမှုလုပ်ခဲ့မယ်ဆိုရင်ဒါဟာတရားဝင်မှုမရှိဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ NASA ကနနီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အီရန်ဒေါ်လာရေးပြည်ဆောင်တာ IRGC ကိုတခါအရေးယူဖို့ဂျာမနီနဲ့ဥရောပသမဂ္ဂတို့ကစဉ်းစားသုံးသပ်နေကြောင်းဂျာမနီနိုင်ငံသားရေးဝန်ကြီးအန်လီဘယ်အာဘောက်ကတနင်္ဂနွေနေ့တုန်းကပြောဆိုခဲ့ပါတယ်။ဒါ့အပြင် IRGC အီရန်ဒေါ်လာရေးပြည်ဆောင်တာကိုအကြမ်းဖက်ဝါဒအစွဲအဖွဲ့အစည်းအဖြစ်စည်ရင်သွင်းနိုင်ရေးကိုလည်းစဉ်းစားသုံးသပ်နေတဲ့အကြောင်းဂျာမနီနိုင်ငံသားရေးဝန်ကြီးတာကသတင်းထားတာ ARD သတင်းဌာနကိုပြောဆိုခဲ့ပါတယ်။အီရန်မှာဆန္ဒပြသူတွေနောက်ထပ်ဆန္ဒမပြဖို့ IRGC ရဲ့တပ်မှုဟူစိန်ဆလမနီကတတိပိပိနောက်တနေ့မှာပဲဂျာမနီနိုင်ငံသားရေးဝန်ကြီးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံ25နိုင်ငံကပြည်သူတွေကိုကောက်ခံခဲ့တဲ့ကဘာတလွားလူမှုသဘောထားအမြင်မှာတရုတ်အပေါ်ထောက်ခံမှုတွေတိတိတာတာကြာဆင်းသွားတာကိုတွေ့ရပေမဲ့လည်းအမေရိကန်နဲ့ဩစာလွှမ်းမိုးမှုရှင်ပြိုင်နေတဲ့အာဖရိကမှာတော့အများအပြားကတရုတ်အပေါ်ဆက်လက်ထောက်ခံနေတဲ့အနေအထားတွေ့ရပါတယ်ဗြိတိန်အခြေစိုက် YouGov Cambridge Globalism Project ကဒီနှစ်အတွင်းဩဂုတ်လကနေစက်တင်ဘာလအထိစစ်တမ်းပြုစုခဲ့တာတွေမှာနိုင်ငံတစ်ခုချင်းစီကလူပေါင်းတထောင်ထံကနေသဘောထားစာနာတွေကောက်ယူခဲ့တာမှာအာဖရိကရဲ့အကြီးဆုံး၃နိုင်ငံဖြစ်ကြတဲ့နိုင်ဂျီးရီးယား၊ကင်ညာနဲ့တောင်အာဖရိကတို့လည်းပါဝင်ပါတယ်တရုတ်အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တို့အပေါ်လူတွေရဲ့သဘောထားဆန္ဒကိုအခုစစ်တမ်းမှာကောက်ယူတာဖြစ်ပါတယ်ကောက်ယူရရှိတဲ့စစ်တမ်းတွေအရာပြီးခဲ့တဲ့၄နှစ်တာအတွင်းတရုတ်နိုင်ငံအပေါ်အနောက်နိုင်ငံတွေရဲ့ထောက်ခံမှုတွေတိတိတသသာကျဆင်းသွားတာကိုတွေ့ရပါတယ်အဲ့ဒီလိုဖြစ်ရတဲ့အကြောင်းရင်းတစ်ခုကတော့ကပ်ဘေးယောဂါကြောင့်လည်းဖြစ်နိုင်ပါတယ်ခင်ဗျာ
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA အင်္ဂါနေ့မနေ့ဖက်တန်လွှင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်သတင်းတွေကိုဆက်လက်ပြောပြပါအောင်မယ်မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီဖေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအတွက်အော်တိုဘာလနောက်ဆုံးအပတ်ထိလူဝငွေပမာဏရဲ့22ရာခိုင်နှုန်းပဲရရှိပြီးအမေရိကန်ဒေါ်လာ643သန်းလိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေး UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လည်းအကူအညီဖေးရေးမှာဦးစားပေးမရှိမဖြစ်လိုအပ်တဲ့သူတွေကိုရွေးပေးနေရပြီးနိုင်ငံတွေအားတချို့မှာတူလောင်ထားတဲ့ထောက်ပံ့ရေးပစ္စည်းတွေမလုံလောက်တဲ့အကြောင်း UNOCHA ကပြောဆိုပါတယ်။မြန်မာနိုင်ငံမှာဆက်ပြီးရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ငွေကြေးဖောင်းပွမှုတွေအခြေခံစားကုန်ဈေးနှုန်းတွေအစားအစာမလုံလောက်တဲ့ဒဏ်ကိုစိုးစိုးဝါးဝါနဲ့အတန်အသင့်ရင်ဆိုင်နေရသူလူ15သန်းနဲ့2သိန်းရှိတဲ့အကြောင်း OCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနောက်မြောက်နဲ့အရှိတောင်ပိုင်းဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကဩဂုတ်လကုန်ထိပြည်တွင်းအိုးမဲအိမ်မဲဒုက္ခရောက်နေသူ IDP 6,200ကျော်ကိုစာနာရိတ်ကအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။2022ခုနှစ်နှစ်ဝက်အတွင်းနိုင်ငံအတွင်းအရေးပေါ်အကူအညီလိုအပ်နေသူအိုးမဲအိမ်မဲ3,300အထိအကူအညီတွေပေးခဲ့ပြီးနောက်ထပ်လိုအပ်နေသူတွေကိုဆက်လက်ကူညီဖို့ကြိုးစားနေတဲ့အကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။
တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကဟောလိုဝင်းပွဲတော်မှာလူပေါင်းဒါဇင်နဲ့ချီလူအုပ်ပိတေဆုံးမှုမဖြစ်ခင်နိုင်ပိုင်းအလိုမှာကလေးကတခုခုတော့မှားနေပြီလို့ခန်းစားရကြောင်းဘားဆိုင်တခုရဲ့လုံခြုံရေးအဆောင်မယ်ရန်ကွန်ဂျွန်ကပြောပါတယ်လူအုပ်ပိမှုဖြစ်တဲ့နေရာအနီးကဆိုင်အပြင်မှာသူကတာဝန်ကျခဲ့တာပါနိုင်ကလပ်စားတောက်ဆိုင်တွေနဲ့ကာရာအိုကေဆိုင်တွေရှိတဲ့လမ်းကြားထဲမှာလူတန်းရှည်လူအုပ်ကြီးကိုထိန်းချုပ်စီမံခန့်ခွဲမှုမရှိတာကိုသူသတိထားမိခဲ့ပါတယ်။အဲ့ဒီလူအုပ်ကြီးဟာပြည့်ပြန့်နေတဲ့အတွက်လှုပ်ရှားဖို့ရွှေပြောင်းကြဖို့ခက်ခဲနေတာကိုလူမှုကွန်ရက်ကဗီဒီယိုတွေမှာတွေ့ကြရပါတယ်။ရဲတပ်ဖွဲ့ကတော့သူ့ကိုကင်တွယ်သူတို့ကင်တွယ်ဆောင်ရွက်မှုကိုကာကွယ်ပြောဆိုပါတယ်။လူစုလူဝေးဖြစ်တဲ့ဟောလိုဝင်းပွဲတော်ကျင်းပရာအီတန်ဝမ်ကိုအစပိုင်းမှာရဲတပ်ဖွဲ့ဝင်139ဦးစေလုတ်ခဲ့ကြောင်းပြောပေမဲ့လူစုလူဝေးကိုထိန်းဖို့အတွက်ရဲတပ်ဖွဲ့ဝင်ဘလောက်တာဝန်ပေးတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဆိုးမျိုးတော့အီတန်ဝင်မှာစနေနေ့ကဟောလိုဝင်းပွဲတော်လာရောက်သူကလည်းတသိန်းလောက်ရှိမယ်လို့သတင်းတွေကခန့်မှန်းထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဂူဂျာရတ်ပြည်နယ်အထွန်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကအ ਨੇ ဆုံးလူပေါင်း134ဦးသေဆုံးခဲ့ရတဲ့ကျူတရာပြစ်ချက်မှုနဲ့ဆက်ဆက်ပြီးလူ6ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောဆိုပါတယ်
जो कल एफआईआर दाखिल की गई थी उसमें आज हमने नौ लोगों को
कनऊ से गांजा देखो अच्छे काम भी लूको उगो फैंसी भी उबड़े जाओ या स्वेस्ट उठा रहे जाओ ये में जी अरुण या डागा तरीना शिले में वापस जो कह रहा आपसे बारे तेरा आगो टावन यू लोग सामने भी मजा दे मिगा मापियो भी ठेंग दे लोग कह रहे को मनीगा उच्च इन्हें सीमा कंगवे टावन शीतु रिगो फैंसी था रहा भी नौ टा फैंसी खाया नाइन दूरे शीते रह लोले ये टा पे टावन शीतु रिगा आपसे बारे तेरा आगो टावन यू लोग सामने पोकलिका को मनी फिटे ऑफर ग्रुप को आना बैने का अमूफेन तैयार सुधार आपसे बारे तदम ने बाउंटे आज शिविर फिटे मोबी म्यो का मच्छर शूट रागो प्यूबिन ठेंदे मोखनला जा पिठा के भी लुंगेरे छाया का माप्यानले पुंगे राप्य पारे तबे में डिट रहा लोंजों से छाया मुने अन्य किंशे मुने पद भी तसाया आना में निये सिसे टीप्यूचे लम्हा याशी थारा मशी भूलो दिदा साया तरें थानारे का प्योसे के बारे पिगेटे तनेंगो निनिका डरा चुजा के राजा लुम्या जाती ची धन्या यारे अपो वाने से मकाम फिमी वाजा अमेरिकन तमरा जो बाइडे ने तमरा करो जे बाइडे नोगा चिन्या जे चौबियन प्योसे था बारे
เซยงเดทาเรดูเรชิดิเรตั่วนอกจากเตซงดูเรอีตั่วตูลามาโกแลอินเดียอานาบายนี่ก็ซูยิงนี่จาบาครับเตยงနိုင်ငံရှန်ဟိုင်းดิสนีย์ဥယျာဉ်ကိုဒေသအာနာပိုင်တွေကတနင်္လာနေ့ကရုတ်တရက်ပိတ်လိုက်ပြီးအထဲမှာရှိနေကြသူတွေအနေနဲ့ကိုဗစ်ကပ်ရောဂါဆန်းသတ်ပြီးမတွေ့ရှိမှသာထွက်ခွာခွင့်ပေးမှာဖြစ်ပါတယ်ဂျာတာပရင်းတွေကစတင်ပြီးရောက်ရှိနေကြသူတွေအနေနဲ့၃ချိန်စစ်ဆေးကြမှာဖြစ်ပြီး ၃ရင်းစလုံးယောဂါပိုးမတွေ့မှသာထွက်ခွာခွင့်ပြုမှာဖြစ်တယ်လို့အဖွဲ့လိုက်လှုံ့ဆောင်မှုဟာယာယီသာဖြစ်တယ်လို့လည်းဒေသအာဏာပိုင်တွေကကြေညာချက်ထုတ်ပြန်ပါတယ်။ဒစ္စနေဥယျာဉ်တာဝန်ရှိသူတွေကလည်းပြန်လည်ဖွင့်မဲ့ရက်ကိုအတည်ပြုပြီးတာနဲ့လာရောက်လေပတ်သူတွေကိုကြေညာသွားမယ်လို့ပြောပါတယ်။ရှန်ဟိုင်းမြို့မှာတနင်္လာနေ့ကယောဂါလက္ခဏာမပြတဲ့90သူ100ဦးအပါအဝင် ကိုဗစ်ကပ်ရောဂါ90သူပေါင်း2980ရက်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကကြေညာပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးတရုတ်နိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါပိုးလုံးဝကင်းစင်ရေးမူဝါဒချမှတ်ပြီးလူအများအပြားကိုတီးတန့်ခွဲထားတာအသွာအလာကန့်သတ်တာတွေကိုလှုံ့ဆော်နေပါတယ်ခင်ဗျာ။
အင်္ဂါနေ့မနက်ခင်းထိပ်တန်းရောက်သတင်းတွေကိုတော့ကိုခင်မောင်စုံမင်းနဲ့ကိုဇော်မိုးကျော်တို့ကြီးညာခဲ့တာပါရှင်။ VOA ရဲ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ လောက်အခတူပေးတောင်းဆိုတဲ့ရွှေပြည်သားမျိုးနယ်ပေါင်ချိန်ဖက်နက်စက်ရုံကအလုတ်သမား200ကျော်ပြီးခဲ့တဲ့ရက်ပိုင်းကအလုတ်ဖြုတ်ခံခဲ့ရတာကြောင့်အလုတ်သမားတို့ဆန္ဒပြခဲ့ကြပါတယ်။
ဒီကနေ့ရပိုင်းကရွှေပြည်သားမျိုးနယ်ကမြန်မာပေါင်ချိန်ဖက်နှက်စက်ရုံမှာအနည်းဆုံးလောက်ခလာစာတုံးမြင့်ပေးဖို့အပြန်ဖယ်ရီစီစဉ်ပေးဖို့စရာတွေကိုဆန္ဒပြတောင်းဆိုဖို့လုပ်ခဲ့တဲ့အလုတ္တမ26ရောက်အလုတ်ကနေထုတ်ပေးခံခဲ့ရပါတယ်။အလုတ်ထုတ်ခံခဲ့ရတဲ့အလုတ္တမ26ရက်တည်းမှာပါဝင်သူတယောက်ကခုလိုပြောပါတယ်။ကျွန်တော်တို့ဒီကနေ့ရနေရှိတဲ့အောင်တောင်းတယ်ဒီကနေ့ကျွန်တော် အလုံးဝအခြေခံရှိပြီးတို့မှယူရှိတယ်ကျွန်တော်မှဘာမှမရှိအလုံးနေရာတက်မှာယူတော့ကျင်းပြင်းတော့လောရည်ကဘောအများကြီးဆုံးတော့ဗောဗျာ
ပေါင်ချိန်ဖက်နှက်စရုံအလုံးသမားတွေနဲ့အလုံးရှင်တွေကြားပြိပခါတွေကိုစစ်ကောင်စီရဲ့အလုံးသမားရေးရာဌာနဘက်ကညှိနှိုင်းပေးမှုတွေမရှိခဲ့ဘူးလို့အလုံးသမားတွေကပြောပါတယ်VOA ကဆက်တယ်ပြီးမယ်လေပေါင်ချိန်စရုပ်ဘက်ကပြက်လေပြေဆိုတာမလုပ်ခဲ့ပါဘူးအမိမဖော်လို့တဲ့တာဝန်ရှိသူတယောက်ကတော့အလုံသမား26ယောက်ကိုအလုံထုတ်တာကခွင့်မဲ့ပြက်ကွက်တာကြောင့်ဆိုပြီးတော့အကြောင်းပြချက်ပေးပါသည်ပေါင်ချိန်အလုံသမားကိစ္စမှာအလုံသမားတွေဘက်ကကူညီပေးနေသူတယောက်ကတော့လက်ရှိအလုံကန်အခွင့်အလမ်းရှားပါမှုကိုအခွင့်ကောင်းယူပြီးတော့အလုံရှင်တွေဘက်ကခေါင်းပုံဖြတ်မှုတွေပုံများလာတယ်လို့ဝေဖန်ပါတယ် အလုံးလက်မဲ့ဖြစ်သွားပြီးတော့အလုံးရှာနေတဲ့မန်နင်းစည်းဆိုတဲ့အမျိုးသမီးတယောက်ကတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအလုံးအကန်ရှားပါလာသလိုအလုံးခွင့်အတွင်းမှာလောက်ခနဲ့ပတ်သက်တဲ့အခွင့်အရေးတွေလည်းဆုံးရှုံးလာတဲ့အကြောင်းပြောပြပါသည
်အလုံးကတော့လေသမီးကတော့ဘလို့ခက်ကြလဲဆိုတော့အခုအလုံးတရားလည်းတိတ်ပြီးတော့မှဆက်ရုံနေရတော်တော်များများအလုံးသိမ်းမခေါ်တော့ဘူးလေအဲ့လိုမျိုးဆိုတော့ခက်ခဲတော့ရှိရပါမယ်ခုကလေဆက်ရုံနေရလေသူတို့တရားအခုအော်ဒီဆိုလဲခေါ်တယ်မှာအခုတနင်္ဂနွေတွေပါခေါ်လို့ရှိရင်လည်းပတ်စံအောင်လေးကိုတိကျစွာအလိုမပေးဘူးပေါ့နော်ပြီးတော့သူတို့တွေကခေါ်တယ်ခေါ်ပွားလို့ရှိရင်လက်စားအောင်လည်းပြေဝအောင်မပေးဘူးဘာကျင်းညာကြီးဆိုပြီးအဲ့လိုမျိုးတွေနှုတ်တယ်အဲ့လည်းဆိုတော့လေကိုအိမ်စီးပွားရေးအချင်းနဲ့ကြတော့အဆင်ရမပြေဘူးလေအာစားတော့ရတာကြတော့အဆင်မပြေဘူးဆိုတော့ပြီးတော့တမီးကအလုပ်အခုရှာတော့လေလေသူတို့တွေကမခေါ်ဘူးပေါ့နော်အင်တာဗျူးမရှိဘူးအင်တာဗျူးမရှိဘူးအဲ့လိုပဲပြောတာပြောတော့ခက်ခဲတော့ချီအဲ့လို
ကုန်စင်တို့အစမတန်ကြီးမြင့်လာတဲ့အချိန်အလုံသမားတွေလာစာတိုးတောင်းတာနဲ့ခန်းစားဝတ်တချို့တောင်းဆိုလာတွေမှာအလုံရှင်တွေဘက်ကပြည့်တဲ့အောင်ခင်းနိုင်တာတွေမရှိဘဲနဲ့အလုံဖြုတ်ပြစ်တာတွေနဲ့ပို့ပြီးရေဆိုင်လာရတယ်ဆိုပြီးတော့အလုံသမားတွေဘက်ကပြောပါသည်အလုံလုံးတလောက်လောကမရတာတွေလည်းရှိတဲ့အကြောင်းဘကူတိုင်းမှာအလုံသမားအရေးကူညီဆောင်ရှောက်ပေးနေသူတယောက်ကပြောပါသည
်ဒီဘက်မှာကကြတော့ဘယ်လိုပြောမလဲဆိုတော့ဒီလောက်ခလာစာတွေကအရင်လိုမရတော့ဘူးပေါ့နော်ဒီအစားတို့ဆေးရတဲ့ရက်တွေဆိုလို့ရှိရင်သူတို့လုံးဝသက်သာပြန်မရဘူးပေါ့နော်သက်သာအဲအစားတော့လာကြမဲနဲ့ဆေးရသလိုဖြစ်နေတာ OBD တွေပါလည်းမရဘူးဒီလုံးမမလို့ရင်လည်းဥစ္စာပေါ့သူတို့ကစောင့်နေရတဲ့ဆင်မပြေဘူးစောင့်အစားလို့တည်ကြောင်းမှုကြတော့လည်းသူတို့အနေနဲ့ကလုံးဝလက်လမ်းမမိတာလုံးဝတဲ့လုံအားနဲ့ကြဲရတဲ့သူရဲ့လုံအားကလည်းလုံးဝကိုမမျှတမှုတွေဖြစ်နေတာပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအရင်အမျိုးကြီးအစိုးရလက်ထက်အလုံသမားအေးဆောင်ရွက်ပေးနေသူတွေနဲ့အလုံသမားတမကတွေပြိပင်ခံရတာအပြင်အလုံသမားကြီးလှုပ်ရှားနေသူတွေထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိပါလိမ့်အလုံသမားတွေကတော့သူတို့ဘက်ကအခွင့်အရေးကိုကာကွယ်ပေးမဲ့ဒါမှမဟုတ်လေကြားခံနေနိုင်ပေးမဲ့အဖွဲ့အစည်းမရှိတော့တဲ့အတွက်အခွင့်အရေးတွေပို့ပြီးတော့ဆုံးရှုံးနေတယ်လို့မကြာခဏဝေဖန်ပြောဆိုနေပါတယ်ရှင
်မအီတန်စင်ပါရှင်အခုတော့တမတ်ငွေလေနှုန်းမှာ730ထပ်တိုးပေးမဲ့အကြောင်းပန်တချို့ကြေညာလိုက်တဲ့သတင်းဖက်ဆက်ရအောင်ပါကြည့်ပါရအောင်မြန်မာအလုံသမားတွေနဲ့တင်မောသားတွေကလွှဲပုတ်လိုက်တဲ့လှုပ်ခလှစာကိုတက်မှတ်ငွေလဲနှုန်းအပေါ်မှာ730အပိုဆောင်ပြီးတော့ပေးမယ်လို့ပြည်တွင်းပန်တချို့ကတင်းနှာနေမှာကြေညာပါတယ်။ဒီလိုအပိုဆောင်ပေးပြီးတိုးဖို့အတွက်မြန်မာဗဟိုဘဏ်ကအောက်တိုဘာလ28ရက်မှာပုတ်ကလစ်ကဗန်တွေကိုညင်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဗဟိုဘဏ်ကအပိုဆောင်ပေးမဲ့ပမာဏဟာရည်ညွှန်းငွေလဲနှုန်းအပေါ်မှာထပ်ဆောင်ပေးမှာလား။ဗန်တွေကပေးတဲ့ငွေလဲနှုန်းအပေါ်မှာအပိုဆောင်ပေးမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မသိငိထိုက်ပြောပြထားပါတ
ယ်။မြန်မာနိုင်ငံသားတွေပြည်တွင်းကိုလွှဲပြောင်းတဲ့အမေရိကန်ဒေါ်လာတန်ဖိုးအပေါ်မှာ730အပိုဆောင်ပေးပေးတာကိုနိုဝင်ဘာလ1ရက်နေ့မှာစတင်လုပ်မယ်လို့ပုဂ္ဂလိကဘဏ်တချို့ကတင်းနှင်းလာနေမှာကြေညာပါတယ်။ဒီလိုပေးတာမှာဒေါ်လာရည်ညွှန်းတန်ဖိုးချက်2100အပေါ်မှာအပိုဆောင်ပေးပေးမှာလား။ဒါမှမဟုတ်တင်မောသားတွေလိုအထူးငွေလဲနှုန်းတစ်ခုအပေါ်မှာအပိုဆောင်မှာလားဆိုတာဗန်တွေဘက်ကတီးကြမထုတ်ပြန်သေးပါဘူး။ပြည်တွင်ပုဂ္ဂလိကဗန်တစ်ခုကို VOA ကမင်းမြန်ကြည့်တဲ့အခါမှာတော့အပိုဆောင်ဝေဟာငွေလွှဲသူတိုင်းအတွက်အကျုံးဝင်တယ်လို့ပဲဖြေကြားခဲ့ပါတယ်
။ဟိုဒီမှာတော့အကောင်းပါတယ်နော်။ကစီမန်ဆောက်ပါတော့။ဟုတ်ကဲ့ဟုတ်သူစီမန်ဆောက်ရလောက်လာတာရတာလေ။ဒီအမေရိကန်ဒေါ်လာနေတော့ဒီယနေ့ဒီမှာဒီနိုင်ငံကြောင်းတွေပေါ်သူထပ်ဆောင်ပံ့ပိုးတွေနဲ့နိုင်ငံကွာတွေ30ချက်တော့ဒီအပိုထပ်ဆောင်ပေးထားတာမျိုးရှိရဲ့မြောက်
ပုဂ္ဂလိကဘဏ်တွေကအမေရိကန်ဒေါ်လာကိုဗဟိုဘဏ်သတ်မှတ်ထားတဲ့ရည်ညွှန်းတန်ဖိုးချက်2100အထက်အောက်မှာ6ချက်အတိုးအလျှော့နဲ့ငွေလဲပေးနေတာဖြစ်ပါတယ်။အခုပုဂ္ဂလိကဘဏ်တွေမှာဒီနှုတ်အတိုင်းပဲချက်30အပိုဆောင်ပြီးပေးမှလားဒါမှမဟုတ်တင်မောသားတွေကိုပေးတဲ့ပြင်ပငွေလဲနှုတ်အပေါ်မှာချက်30အပိုဆောင်ပေးမှလားဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြီးခဲ့တဲ့လတွေထုံးကတော့တင်မောသားတွေကိုပြင်ပငွေလဲနှုန်းအတိုင်းဗန်တချို့လဲပေးချောင်းတင်ဘောကုမ္ပဏီတခုရဲ့အရာရှိတဦးက VOA ကိုပြောပါတယ
်ဟိုသူကလက်ထုတ်ထုတ်တယ်ဆိုလိုက်တဲ့အခါမှာဗာချင်းချင်းနဲ့မပါဘူးတော့နောက်မှချင်းချင်းနဲ့လိုက်ပို့တော့နော်ခုလောလောဆယ်ဆယ်အဲ့တော့ဆိုင်လို့ပေါ့ကျွန်တော်ဒီဆက်တင်တော်လောကသူကသုံးတော်နဲ့ပေးတယ်ခုဒီအောက်တိုဘာမှာ2450နဲ့အဲ့လိုသူပေါင်းပေးတဲ့ပေးတာပေါ့နောက်မှကျွန်တော်ဒီမှာသက်ခံဝင်လာတဲ့အခါကျတော့ချင်းပါတုံးတဲ့ပေးလာမပေးလာတော့ဒါတော့အဲ့လိုမှမသိဘူးကွာန
ော်တခြားပြည်ပရောက်မြန်မာတွေလွှဲလိုက်တဲ့ငွေတွေအပေါ်မှာရောဘဲနှုံသားနဲ့ဘန်တွေကလဲပေးပြီးအပိုဆောင်ပေးမလဲဆိုတာကိုစောင့်ကြည့်ရမယ်လို့ပြည်ပရောက်မြန်မာလုပ်သားတဦးကလည်းပြောပါတယ်
现在我地嘛，两三的公家的物业，现在这里不是拉没么的，反正我啊的呀，其实就在那些拉着我老弟这个，其他买两三的公家的了的，就是公寓的这个，不啊这个，不是拉没么的呀的。
第八样密码瑞，应变洛阳美，那时候我爸妈拿过来。你妈老的妈呀，他那呢？得三样，我去婆媳对家，身上懂得你家吧的。第八，老干下不一，已经是人呢。啥叫巧克力家？我把老古乱买，百姓人呢乱买出来过。啥叫嘛？太短巧说不？你妈大文西都里白家，身上懂得你了，皮巴的些。
မတင်ရထိုက်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာနိုင်ငံထက်ကကိုဗစ်ကူးစက်မှုအခြေအနေသတင်းဖက်ဆက်ရအောင်ပါမြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူရောဂါအတည်ပြုလူနာအရေအတွက်အနည်းသွားပြီးတော့လူနာတွေမှာရောဂါလက္ခဏာပြင်းထန်တာမျိုးလည်းမရှိသလောက်ဖြစ်နေပြီလို့ကုညီဆောင်ရသူတွေကပြောပါတယ်ဒါပေမဲ့လည်းပရဟိတကူညီပေးနေသူတွေကတော့ယောဂအတွက်လိုက်နာရေးနှီးလန့်တွေကိုဆက်ပြီးတော့ကျင့်သုံးနေတယ်လို့စစ်ဆေးတာတွေကိုလည်းဆက်လုပ်နေတယ်လို့ပြောပါတယ်။နိုင်ငံတွင်းကာယယောဂအခြေအနေသတင်းပေးပို့ချက်ကိုတော့ကိုခေမောင်စိုးမင်းကပြောပြထားပါတယ်ရှင်
။ကျန်းမာရေးဌာနကထုတ်ပြန်တဲ့ COVID အတည်ပြုလူနာဦးရေဟာပြည်တွင်းမှာနေစဉ်တွေ့ရှိသူ160ဝန်းကျင်လောက်ပဲရှိနေပါတယ်။ဓာတ်ခွဲအတည်ပြုလူနာတွေ့ရှိနှုန်းကျဆင်းသွားသလိုယောဂပိုးရှိသူတွေဟာလည်းလက္ခဏာပြင်းထန်တာမျိုးမရှိဘူးလို့ကိုဗစ်တိုက်ဖျက်ရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒါပေမဲ့လည်းနေကြားကပြန်လာသူတွေယောဂပိုးရှိမရှိစစ်ဆေးတာတွေကိုတော့ဆက်လက်ဆောင်ရွက်နေသေးပဲလို့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ထိုင်းနိုင်ငံကနေပြန်လာကြတဲ့ရွှေပြောင်းလူသားတွေမှာကိုဗစ်ယောဂပိုးရှိမရှိစစ်ဆေးပေးနေတဲ့ထိုင်းမြန်မာနယ်စပ်တာချီလိမ့်မြို့ကဝမ်လုံးကိုဗစ်စင်တာကမြစ်တာရှင်လူမှုကူညီရေးအသင်းတာဝန်ရှိသူတူဦးကအခုလိုပြောပါတယ
်ခုလက်တော်ဒီ positive media ဟာဒီကတော့အရင်တော့ပြင်းပြင်းထန်ထန်တော့မရှိဘူးဗျဟိုဘောဟိုတမန်တော့ပဲဟိုတော့အရင်လိုပြောတော့ပြင်းပြင်းထန်ထန်မရှိဘူးဗျထိုင်းအဝင်တွေမှာလည်းဆစ်လိုက်တဲ့အခါကျတော့27ရက်နေ့ကျွန်တော်တို့ဟို71ရက်ဝင်တယ်တယောက်ပဲတွေ့တယ်ကိုကလေနောက်ဒုတိယအကြိမ်ပြန်ပြီးတော့ဆက်လိုက်တဲ့အချိန်ကျမှယောက်ျားလေး5ယောက်နဲ့မိန်းကလေး2ယောက်ထပ်တွေ့တယ်ဗျအဲဒါပဲရှိတယ်ဗျ
ယောဂါပိုးတွေးရှိသူတွေကို quarantine တီးခြားနေစေပြီးမှနေရက်အသီးသီးစီပြန်ဖို့ပေးနေတယ်လို့လည်းပြောပါတယ်မြန်မာပြည်အထက်ပိုင်းမှာရာသီဥတုအေးလာတဲ့တန်ကြောင့်ရာသီတုပ်ကွေးလိုယောဂါမျိုးအဖြစ်များလာပြီးမဲ့လူနာတွေမှာကိုဗစ်လက္ခဏာမတွေ့ရဘူးလို့ကူညီပေးနေသူတွေကပြောပါတယ်ယောဂါပိုးတွေးရှိသူနေသွားပြီမဲ့ကာယယောဂါစီမင်းကိုတော့ဆက်ပြီးလိုက်နာနေတယ်လို့ချန်ပီယံနယ်မြောက်ပိုင်းနောင်ချိုမြို့ကတဖန်ခိုင်းပရဟိတလူမှုကွန်ရီအသင်းတာဝန်ရှိသူတူကပြောပါတယ်
။ရာသီတုတ်ကွေးတော့ရာသီတုတ်ကွေးတော့တွေးပါတယ်ဗျ။ယောဂါကတော့သုံးပါတယ်။ပိုးရတဲ့လမ်းကြောင်းတွေကတော့အဓိကတော့တွေးလုံတုတ်ကွေးလည်းရှိပါတယ်ဗျ။ဟိုအတက်ကြီးတဲ့လူနာယောဂါလည်းတွေးရပါတယ်ဗျ။အဲကိုဗစ်လက္ခဏာကတော့မတွေ့ရအောင်။နေ့တန်းကတော့လူနာပြောက်ပြိမ့်မယ်ဆိုတော့လက်အဆုမဲ့မတ်တက်မဲ့အဲ့တော့လူနာတယောက်ကဲလို့ပြည်ရနဲ့ဟာဒီလက်ကိုပြောင်းဆင်းမယ်ဟိုဥစားအစ်တစ်ပြန်လဲမယ်ပေါ့ဗျအဲ့အဲ့လိုလေးတွေကတော့အဓိကထားလို့ထားပြီးမှဟိုလှုပ်စီပါတယ်ဗျအဲ့လိုအဓိကထားထားပြီးကာရင်မောင်းနေအဓိကညွန်ကြရပါတယ်ဗ
ျမြန်မာနိုင်ငံမှာကာယယောဂလိုင်းတံတွေကိုခက်ခက်ခက်ခက်ရင်ဆိုင်နေကြရပြီးအစုလိုက်ကူးစက်မှုတွေနဲ့တည်ဆုံးသူဥယေကလည်းတောင်းနဲ့ချီရှိခဲ့ပါတယ်အခုလိုရာသီအကူအပြောင်းမှာအဖြစ်များတဲ့ယောဂါတွေနဲ့ကိုဗစ်ကူးစက်တာလားဆိုတာကိုခွဲခွဲခြားခြားမစစ်ဆေးနိုင်တဲ့နေရာတွေလည်းအများကြီးရှိနေပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကတော့စားတောက်ရည်နဲ့တိုက်ပွဲတွေကြားဘေးလွရာရှောင်တရင်ဘာကြောင့်ဖျားနာတတ်တယ်ဆိုတာသတိမပြုနိုင်ဘူးလို့စစ်ရှောင်စခန်းတာဝန်ခံတဦးကပြောပါတယ
်။ကျင်းမာရေးလည်းကျင်းမာရေးတစ်ပိုင်းပေါ့ယောဂါတော့ယောဂါပေါ့ဒါမဲ့အာရုံစုံစိမ့်မှုကတော့စီလောက်အာနေတော့တာပေါ့ပတ်သက်နေမှုတော့ဟာစာနေရကအတိအလွယ်တာလေဒါမဲ့ဟောပေါ့နော်ဒီကိုဘက်ဖြစ်လာပြီဆိုရင်လည်းကိုဘိုက်တဖပေါ့နော်ဒီစာနေရကအချိန်တဖစစ်ချုံနေမှာဟောစစ်ပေးချုံတဖဆိုတော့ဟောခါကြရတော့မျိုးစုံပေါ့ဆရာမရေ
ကယောဂါအတီးပြုလူနာတွေ့ရှိနှုံကြဆင်းသွားတာဟာယောဂါကာကွယ်စေထိုးနှံထားတာကြောင့်လဲပါဝင်တယ်လို့ယောဂါတိုက်ဖြည့်ရေးမှာပါဝင်ဆောင်ရွက်နေကြသူတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံပြီးသားဦးရေဟာ38တန်းကျော်ရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်ကကိုဗစ်ရောဂါပိုးကာကွယ်ထိန်းချုပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းတင်ပြသွားတာပါရှင်ခုလိုပြည်တွင်းသတင်းတွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်မှာဖဲဆက်ရအောင်ပါအခုနှစ်2022ခုနှစ်အမေရိကန်ပြည်ထောင်စုရဲ့ပြည်내နဲ့ဖက်ဒရယ်အစိုးရရွေးကောက်ပွဲတွေမှာ LGBTQ တထောင်ကျော်ပါဝင်ရောက်ခွေးကောက်ခံမယ်လို့ LGBTQ Victory Fund အဖွဲ့ကပြောပါတယ်ဒီသတင်းအပြည့်စုံကတော့ Maximum Molkaltov သတင်းပေးပို့ထရာကိုကိုရဲမုံကဆက်ပြီးတော့ပြောပြထားပါတယ်ရှင်
LGBTQ Victory Fund လို့ခေါ်တဲ့အဖွဲ့ကအထွေထွေရွေးကောက်ပွဲတွေမှာ LGBTQ ရွေးကောက်ခံအမတ်တွေအောင်နိုင်ရေးကိုအထောက်အပံ့ပေးတဲ့အဖွဲ့ဖြစ်ပါတယ်ယခုနှစ် American ရွေးကောက်ပွဲတွေမှာ LGBTQ တထောင်ကျော်ဝင်ရောက်ရွေးကောက်ခံမှာဖြစ်ပြီးတော့အဲ့ဒီတဲကမှရွေးကောက်ခံအမတ်400ကျော်ကိုအကူအညီအထောက်ပံ့ပေးမှာဖြစ်တယ်လို့ LGBTQ Victory Fund ရဲ့အကြီးအကဲ Anis Phaga ကပြောပါတယ
် And our candidates continue to be much more diverse than the general candidate pool
ကျမတို့ရဲ့ရွေးကောက်ခံ LGBTQ အမတ်တွေအထွေထွေရွေးကောက်ပွဲမှာဝင်ပြီးအရွေးခံကြတဲ့တာဝန်အမတ်တွေနဲ့မတူကွဲပြားပါတယ်ဒီရွေးကောက်ခံအမတ်တွေဟာလူမှုအတိုင်းအတာအဆုံကပါပါတယ် LGBTQ တွေဟာလူအတိုင်းအတာအစိတ်ပိုင်းတစ်ခုဖြစ်ပြီးရှင်တို့အတွက်အကူအညီမဖြစ်ရင်တော့မှအဖြစ်သဘောနဲ့မဆောင်ဘူးဆိုတာအမြဲတွေ့နေရပါလိမ့်မယ်ဒီချက်ကိုမဲပေးမဲ့သူတွေကိုရှင်းပြမိတ်ဆက်ဖို့တော့လိုပါမယ
် American တရားရုံးချုပ်ကနေကိုယ်ဝန်ဖျက်ချခွင့် Roe v. Wade စီရင်ထွန်းကိုပြုပြင်ပြောင်းလဲလိုက်တာနဲ့ပြည်နယ်အဆင့်တွေမှာ LGBTQ စံကျင်ရေးဥပဒေပြဋ္ဌာန်းချက်တွေကြောင့်အခုလို LGBTQ အမတ်တွေ2022ရွေးကောက်ပွဲတဲ့ဝင်ရောက်ရွေးကောက်ခံမှုတွန်းအားဖြစ်စေတယ်လို့ Anis Phaga ကဆိုပါတယ
် That has galvanized a lot of folks in our community and actually has brought more candidates into
အတိုင်းဝန်ပတ်ဝန်းကျင်ကလူတွေကိုသူတို့ရဲ့ယုံကြည်ချက်တွေအခြေခံလွတ်လပ်ခွင့်လူဖြစ်တည်မှုတွေကိုပြန်ပြီးခုခံဖို့လှုံ့ဆော်ပေးတယ်လို့ဖြစ်ပြီးဝင်ရောက်ရွေးခံတဲ့အမတ်တွေနိုင်ငံရေးလောကတွေကိုပိုးပြီးရောက်လာစေပါတယ
် LGBTQ Victory Fund အဖွဲ့ကပါတီစွဲမရှိဘဲမြေတီနိုင်ငံရေးအဖွဲ့အစည်းကဖြစ်ပစေရွေးကောက်ပွဲအောင်နိုင်ရေးအတွက်ကိုအကူအညီအထောက်ပံ့ပေးတော့မှာဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လွှတ်တော်ရွေးကောက်ခံနယ်မြေဒေသအမှတ်41ကရွေးကောက်ပွဲမှာကယ်လီဖိုးနီးယားကတက်တန်းအရှိကြဆုံး Republican အမတ် Ken Calvert ကဒီမိုကရက်ရွေးကောက်ခံအမတ် Will Rollins နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။ Will Rollins ကအစိုးရရှေ့နေဟောင်းတယောက်ဖြစ်ပြီး LGBTQ တယောက်လည်းဖြစ်ပါတယ်။ဒီနှစ်မှာတော့ရွေးကောက်ပွဲနည်းမြေပြန်လည်တက်မှတ်ချက်တွေကြောင့်အခြေအနေအပြောင်းအလဲတွေဖြစ်လာပါတယ်။အပြောင်းအလဲကိုလိုလားပြီး LGBTQ အများစုနေထိုင်ရာဖြစ်တဲ့ Bansrin မြို့ကသူတို့နှစ်ယောက်ရှင်ပြန်ရမယ့်အပိုင်းတွေကိုပါလာပါတယ်
။ If I win this race, I will be just the second openly gay guy ever elected to the House from
California ပြည်နယ်ကဒုတိယမြောက် LGBTQ အောက်လွတ်တော်အမတ်ဖြစ်လာမှာပါ။ LGBTQ တွေကိုလွတ်တော်မှာကိုစားပြုဖို့ကအလွန်ကိုအရေးကြီးပါတယ်
တက်ဆက်ပြည်နယ်အော်စတန်မြို့မှာဆီလီယာအစ္စရေးကမြို့တော်ဝင်အဖြစ်ဝင်ရောက်ရွေးကောက်ခံမှာပါသူမသာအနိုင်ရခဲ့ရင်ပထမဆုံး LGBTQ မြို့တော်ဝင်အဖြစ်တမိုင်းဝင်မှာဖြစ်ပါတယ
် I'm also a different kind of candidate
ကျွန်မကသူများနဲ့မတူတဲ့ရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းမှာလက်တင်နယ်ပွားနေဆက်နာက LGBTQ တယောက်အထက်တန်းကျောင်းပြီးနိုင်မယ့်အရေးအခက်အခဲအတားအဆီးတွေရှိခဲ့တယ်လို့တက်ဆက်ပြည်နယ်တက္ကသိုလ်ကနေကျောင်းပြီးဖွဲ့ရဖို့အရေးကလည်းခက်ခဲခဲ့ပါတယ်အခုခါရွေးကောက်ပွဲအနိုင်ရဖို့ကလည်းတကယ်အခက်အခဲတစ်ခုပါမတူကွဲပြားတာတွေကိုလက်ခံထားပြီးတော့အဲ့ဒီလိုမတူညီတာတွေကိုလည်းဂုဏ်ယူပါတယ
် LGBTQ 3ယောက်ကလည်းပြည်နယ်အုပ်ချုပ်ရေးမှူးယာရုအတွက်ရွေးကောက်ပွဲဝင်ကြမှာပါ Jared Polis က Colorado ပြည်နယ် Tina Kotek က Oregon ပြည်နယ် Maura Haley က Massachusetts ပြည်နယ်ကနေဝင်ရောက်ရွေးကောက်ခံကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြတော်ရပါရှင်တောတာရှင်များရှင် VOA ကထုတ်လင့်ထားတဲ့ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website စာမျက်နှာမှာအလွယ်တကူပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ် VOA ကထုတ်လင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်မကြာခင်မှာထုတ်လင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တတယံသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုခန်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101 Dhammapho Thai Com 6 Juru Channel 123 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်။VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ57 kHz 9.85နဲ့လိုင်းလမီတာ190 kHz 15.5ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မှတ်စု၊စီးပွားရေး၊ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့သတင်းထောက်မှတ်စုနဲ့ဆက်ရအောင်ပါ။နိုင်ငံတကာငွေကြေးခဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုအမြင့်မဲ့စင်တက်မှတ်လိုက်ပါတယ်။ဒီလိုတက်မှတ်ခံရလို့နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေကမကွမဖြစ်ကုန်မှဆိုရင်ပူပွင့်မှုတွေရှိနေတယ်လို့ပဲစစ်ကောင်စီဘက်ကတော့အမြင့်မဲ့စင်ကနေလွှတ်မြောက်အောင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ရန်ကုန်ကနေပေးပို့ထားတဲ့တည်င်းထောက်အမှတ်စုကိုတော့ကိုသားညိုကပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံကိုငွေကြေးခွာချမှုဆန်ရအအနေကြီးမမှုအောက်မှာစောင့်ကြည့်ခဲ့တဲ့အမြင်မျိုးစင်းကနေပြီးတော့မြောက်ကိုရီးယားနဲ့အီရန်ပဲပါတဲ့အမြင်မဲစင်းတွေကိုထည့်လိုက်ပါတယ်။နိုင်ငံတကာငွေကြေးခွာချမှုဆန်ရစောင့်ကြည့်အရေးယူရေးအဖွဲ့ FATF အနေနဲ့အမြင်မဲစင်းသတ်မှတ်ပြီးတော့ပြင်းထန်ထန်အရေးယူလိုက်တာပါ။အဲ့ဒီမတိုင်ခင်ကတော့မြန်မာနိုင်ငံမှာငွေကြေးခွာချမှုတန်တရားဖြစ်နေတာတွေပေါ့ FATF ကညွှန်ကြားတာတွေကိုမြန်မာနိုင်ငံဘက်ကအခုထိမဖြေရှင်းနိုင်ခဲ့လို့နောက်ဆုံးအရေးယူရတာပါလို့အဖွဲ့ရဲ့ဥက္ကဋ္ဌတီရဂျာကူမာကရှင်းပြပါတယ်။ကမ္ဘာ့ဘဏ်နဲ့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့အပါအဝင်ကမ္ဘာ့အဖွဲ့အစည်းတွေနဲ့နိုင်ငံပေါင်း200ကျော်ကကုလသမဂ္ဂတွေတက်ရောက်ခဲ့တဲ့ FATF အစည်းအဝေးအပြီးမှာ FATF အဖွဲ့ရဲ့ဥက္ကဋ္ဌစင်ကာပူအရာရှိကကြေညာလိုက်တာပါမြန်မာနိုင်ငံကဗဟုဘဏ်နဲ့ပြည်ထောင်အရာရှိတွေလည်းဒီအစည်းအဝေးကိုတက်ရောက်ခဲ့ပြီးတော့တက်တန်းတိုးပေးဖို့ကြိုးစားညှိနှိုင်းခဲ့ပေမဲ့အခုလိုရေးယူခံရတာလို့ညီဆက်သူတွေကပြောပါတယ်မြန်မာနိုင်ငံကအခုလိုမျိုးအမြင်မဲ့စီးရင်တက်မှတ်ပြီးတော့ရေးယူလိုက်တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကတော့ဒါဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တာဆိုပြီးတုံ့ပြန်ပါတယ်FATF အဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ VOA ကမင်းမြန်းချိန်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်။ဒီမှာတော့တချို့ဟာတွေကတော့နိုင်ငံရေးညီမှန်းချက်တွေပါလို့မလို့ဆောင်ရွက်တယ်လို့ပဲကျွန်တော်တို့အနေနဲ့ယူဆပါတယ်။သို့တော့မြန်မာနိုင်ငံအနေနဲ့ကတော့တတ်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားပြီးရင်ဒီစည်းရင်းတွေကလည်းလွတ်မြောက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီ2017-2016မှာလည်းဒီ flag list ထဲကိုကျွန်တော်တို့ရောက်ခူးခဲ့ပါတယ်။ဒီကနေပြီးမှစီးပွားရေးတိုးတက်လာတာမျိုးတွေရှိပါတယ်။ဒီလက်ရှိဖြစ်ပေါ်နေတဲ့ကိစ္စကိုအခွင့်ကောင်းယူပြီးတော့ကြမတမာတဲ့လူတွေတချို့သောမီဒီယာတွေကကိုငြေချင်းညာချင်းပဲမြမစီဝါကြီးပြိုလဲမဲ့ပုံစံမျိုးတွေပြောနေလုပ်နေရင်းနေသားနေတာတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးပြည်သူလူထုအနေနဲ့စီဝါကြီးလုပ်ငန်းလှုပ်ဆောင်နေများနေမှာစိုးရိမ်မှုမရှိကြဖို့မြမနိုင်ငံအနေနဲ့ဒီ2017-2016မှာတောင်မှာပဲလုပ်နိုင်ခဲ့တဲ့နမူနာကောင်းတွေရှိပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီအခက်ခဲရနေပြီးတော့အကောင်ဆုံးဆောင်ရွက်သွားမယ်
မြန်မာအနေနဲ့ငွေကြေးခွာချမှုနဲ့အကြမ်းဖက်ငွေကြေးထောက်ပံ့မှုတွေကင်တွေတာအားနည်းခဲ့လို့အခုလိုမျိုးအမြင်မဲစင်းတင်သွင်းတာလို့ FATF ကအကြောင်းပြန်ပြီးမဲ့တကယ်တမ်းမြန်မာနိုင်ငံဘက်ကရည်ယူဆောင်ခဲ့တာတွေလုပ်ခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်။နိုင်ငံတကာငွေကြေးခွာချမှုစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုအမြင်မဲစင်းတင်သွင်းပြီးတဲ့နောက်မှာရွှေဒေါ်လာနဲ့ကုန်စည်ဈေးကွက်တွေမှာစိုးရိမ်မှုတွေနဲ့တူလှုပ်လှုပ်ရှားရှားဖြစ်သွားပါတယ်။အဲဒီရိုက်ခတ်မှုကမထင်းကျောင်းနိုင်ဘူးဆိုရင်တော့လူမှုရေးပြဿနာတွေနဲ့ဒုစရိုက်မှုတွေကြီးတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းပါတယ်။အထူးသဖြင့်တော့ဒီဆုံးဖြတ်ချက်ဟာနိုင်ငံသားအားလုံးအပေါ်မှာပါတက်ရောက်မှုပြင်းထန်လာနိုင်ကြောင်းတချို့ကထောက်ပြနေပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆုံးရှုံးတာပြပကုန်သွယ်မှုမှာခက်ခဲလာတာအလုတ်ကန်ခွင့်လန်းနေသွားတာနဲ့အတူစက်ငွေတန်ဖိုးပို့ပြီးတော့ကျဆင်းလာနိုင်တယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။စီးပွားရေးခွင့်လန်းတွေပို့ပြီးတော့ကျင်းမြောင်းလာနိုင်တဲ့အတွက်ရွှေဒေါ်လာအင်ချန်မီနဲ့ကားစည်းကွက်မှာဈေးကစားမှုတွေပိုများလာနိုင်တယ်လို့ငွေကြေးဆိုင်ရာသုတေသနနဲ့အတိုင်ပင်ခံဒေါ်ရင်မြကပြောပါတယ်။သူဟာ1990-1992မြန်မာနိုင်ငံဗန်ဥပဒေနီးဥပဒေတွေကိုရေးဆွဲမှုမှာပါဝင်ခဲ့သူတူဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဗန်နိုင်ဆိုင်ရာစီမံခန့်ခွဲမှုတွေကိုထောက်ပြသုံးသပ်နေသူတူလည်းဖြစ်ပါတယ
်။ဒီပို့ကုန်အခွင့်အလမ်းအလားအလာနေပါပြီးတော့ပြည်ရင်းထုတ်လုပ်မှုနဲ့စားသုံးမှုမှာသွင်းကုန်ကိုအမိပြုရတဲ့အတွက်ကြောင့်ဒီကြက်ငွေတန်ဖိုးဆက်လက်ချဆင်းစေမဲ့အခြေအနေကြုံတွေ့ရနိုင်လို့ပြည်ရင်းကုန်စည်နှုန်းတွေလည်းပိုပြီးတော့မြင့်တက်နိုင်တယ်အစိုးရအနေနဲ့ရွှေဈေးဒေါ်လာဈေးတွေကိုရေရှည်ထိန်းနိုင်မှုအခက်အခဲရှိနိုင်တယ် အကျိုးဆက်အဖြစ်နဲ့ဒီစီးပွားရေးလူမှုရေးမတည်ငြိမ်တဲ့ပြဿနာတွေကြီးထွားလာနိုင်တယ်။အလို့အကန်ဝင်ငွေကျဆင်းမှုနဲ့ဒီကုန်စည်နှုန်းကြီးမြင့်တာတွေကြောင့်လည်းခိုးမှုလိမ်လည်မှုလူရက်မှုဒီလိုဒုစရိုက်ကျူးလွန်မှုတွေပိုပြီးတော့အဖြစ်များလာနိုင်ပါတယ
်။ဘိုးဘန်ကတော့ပြည်သူတွေကြားစိုးရိမ်မှုလွန်ခဲ့တာငွေကြေးစည်းကွက်မတည်ငြိမ်ဖြစ်အောင်လုပ်ခဲ့တာတွေရှိလို့ရှိရင်အရေးယူမယ်ကြောင်းသတိပေးထားပြီးတော့ FATF ရဲ့အပြီးမဲ့ဆင်းကနေပြီးတော့တစ်နှစ်အတွင်းလွတ်မြောက်အောင်ဆောင်ရွက်မယ့်အစီအစဉ်တွေချမှတ်ထားတယ်လို့ဆိုပါတယ်။ FATF ရဲ့ဆုံးဖြတ်ချက်ဟာငွေကြေးမတက်မှမှုတွေကိစ္စတွေကိုရေးယူတာဖြစ်ပေမဲ့ဒီကိစ္စကမြန်မာနိုင်ငံသားအားလုံးပေါ်မှာလည်းတပြိုင်နက်တည်းရိုက်ခတ်မှုရှိလိမ့်မယ်လို့လူခွင့်လှူရှာဆောင်ရွက်နေတဲ့ကုရဲက view ကိုပြောပါတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းအစိုးရကိုထိန်းနှီးပဲ့ကင်ပေးနေတဲ့ institution တွေမရှိတော့တာကအခုလိုမျိုးအခြေအနေကိုဥတီခဲ့တာဆိုပြီးသူကထောက်ပြပါတယ
်။အာသူကဆန်ရှင်နဲ့တော့ကွာတယ်။ဆန်ရှင်ကတော့နိုင်ငံရေးပုံစံနဲ့ဒီ FATF ကဟိုပို့ပြီးတော့ technical ဆန်နေအာဟို legally နဲ့ finding ဖြစ်တဲ့ဟာဖြစ်တဲ့အတွက်ကြောင့်အဲ့ဒီဟာကြီးတော်တော်လေးထက်နေတယ်เนาะတော်တော်လေးဟိုပြန်တော့ပြန်လုပ်ဖို့ကတော့ဟိုဟိုတော်တော်ကိုလုံးဝမဖြစ်နိုင်ဖြစ်နေတယ်ချာဘောကတော့ကြာအခုလက်ရှိသို့ဆုနေတော့ဟိုဘလို့မှဖြစ်နိုင်တော့ဟောတိုင်းပြတော့ပို့ပြီးတက်တဲ့ဖြစ်ပို့ဆိုးတက်တဲ့ဆိုးသွားတဲ့အချိန်ကြီးပေါ့လေကြောက်သွားတယ်လို့ကျွန်တော်ပြောလို့ရတယ်အဲ့တော့တော်ဟိုင်းနိုင်မှသာဒီကိစ္စတွေအားလုံးပြန်ပြင်လို့ရမယ်လို့ကျွန်တော်ညင်ပါတယ်ခင်ဗျာ
အမျိုးမျိုးစင်းအသွင်းခါရာကြောင့်မြန်မာနိုင်ငံပေါ်မှာ FATF အဖွဲ့ဝင်38နိုင်ငံနဲ့ဥရောပကောင်စီနဲ့ပင်လယ်ကွေ့ပူးပေါင်းကောင်စီအဖွဲ့နှစ်ခုကစီးပွားရေးအရာအရေးယူချင်တဲ့ဆိုရင်အရေးယူမှုတွေချမှတ်နိုင်ပါတယ်။မြန်မာစစ်တပ်ကဘဏ္ဍာငွေကြေးထောက်ပံ့နေတဲ့ရေနံနဲ့သဘောတန်ငွေလုပ်ငန်းလိုမျိုးယင်းနှိမ့်နှံ့မှုတွေမှာတပိတ်မှောက်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြမှာပဲ။တိတ်ဆို့တန်ခါမှုတွေတိုးလုပ်ဖို့တောင်းဆိုနေကြပါတယ်။မြန်မာလူခွင့်ရေးကွန်ရက်ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဖြစ်တဲ့ကိစ္စဖြစ်တယ်လို့သူကမြင်ပါတယ်။
ကျွန်တော်တို့အမြင်ကတော့ဒီလိုအရေးယူတဲ့ဟာမျိုးကနောက်တောင်ကျနေပြီပေါ့နော်မြန်မာပြည်ကိုစစ်တပ်ကိုအရေးယူတင်တာတော်တော်လေးကျပြီတနည်းအားဖြင့်ပြောမယ်ဆိုရင်ဒီလိုပြဒီပြည်ပင်းစစ်ရှိတဲ့နိုင်ငံတွေအားလုံးမှာဒီလိုငွေကြေးခေါ်ဝါချမှုတွေနောက်လက်နက်မောင်းခုမှုတွေမူရီစေဝါမှုတွေမူရီစေဝါထုတ်လုပ်မှုတွေဆိုတာဒါသူတို့ရဲ့ဒီငွေကုန်ချေကျများတဲ့ပြည်ပင်းစစ်ကိုထောက်ပံ့မှုတွေဒါရှိစမေးပါဒါဖြစ်လေဖြစ်တာရှိတဲ့ဟာတယံဇာတ်တွေခုထုတ်တာတွေဒါတွေအများလန်းဟိုရှိနေတဲ့ဟိုပြဿနာတစ်ခုပေါ့နော်ဒါပေမဲ့ဒီဟာအဓိကသူကျော်အဓိကရင်းမြစ်ကဘာလဲဆိုရင် root cause ကတော့ဒါစစ်တပ်ပဲမြန်မာပြည်မှာဆိုရင်ပြန်ကြည့်မယ်ဆိုရင်တကယ်စီးပွားရေးလုပ်မယ်ဆိုရင်စစ်တပ်နဲ့မပတ်သက်လို့မရဘူးသူကနေရာတကာမှာသူကချုပ်ကန်ထားတယ
်မြန်မာနိုင်ငံမှာတရားမဝင်ကြောက်စိန်ထုတ်လုပ်မှုလက်နက်မှောက်ခုကူးမှုတခိုးထုတ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းငွေဖြူငွေမဲခွာခြားတဲ့ပြဿနာတွေပေါ်ပေါက်စီတယ်လို့ပြီးခဲ့တဲ့နှစ်ပိုင်းအတွင်း FATF အဖွဲ့ကထုတ်ပြန်တဲ့အစီအစဉ်တွေမှာဖော်ပြခဲ့မှုပါတယ်မြန်မာနိုင်ငံမှာငွေကြေးခွာခြားမှုလုပ်ငန်းတွေပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံတတ်မှတ်ချက်တွေနဲ့ညီလှုပ်ဆောင်ဖို့အားနည်းချက်တွေတွေ့ရတဲ့အကြောင်းပြည်ထောင်နှစ်တွေအတွင်းအရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ကလေးက FATF အဖွဲ့ကြီးကမကြာခဏထောက်ပြခဲ့ပါတယ်။အထူးသဖြင့်ဒီရွှေသတိကနေမြေကမွေးရည်လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးတော့စောက်ကြီးနိုင်ငံများစီးရင်မှာ2020ခုနှစ်ဖေဖော်ဝါရီလကစပြီးတော့မြန်မာနိုင်ငံကိုထည့်သွင်းခဲ့တာပါ။အော်တိုဘလာ27ရက်နေ့ပြီးခဲ့တဲ့တောက်ကြနေမှာတော့မြန်မာနိုင်ငံကိုအမိမဲဆင်းတင်သွင်းခဲ့တဲ့ကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကိုတင်ဆက်လိုက်ပါတယ
်။ရှင်ကုန်းကပေးပို့ထားတဲ့သတင်းတောက်မှတ်စုကိုတော့ကိုသားညုံမှုကတင်ဆက်သွားတာပါရှင်။ခုတော့စီးပွားရေးအစီအစဉ်အလဲရောက်ပါပြီ။အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus တည်ယူပို့ဆောင်ရေးလုပ်ငန်းကိုကာလတစ်ခုရပ်ဆိုင်ခဲ့ရပြီးတဲ့နောက်အော်တိုဘလာအစောပိုင်းမှာတော့လုပ်ငန်းပြန်စပါတယ်။ပြန်လည်ပြေးဆွဲနေတဲ့ရန်ကုန် Water Bus လုပ်ငန်းအနေနဲ့အကြီးအမားဆုံးစိန်ခေါ်ချက်ဖြစ်တဲ့ 73C ဈေးနှုန်းကြီးမြင့်မှုကိုကန့်တွဲဆောင်ရသလိုပဲစိတ်ကန်းတွေထပ်တိုးနိုင်ရင်လည်းကြိုးပမ်းနေကြောင်းလုပ်ငန်းရှင်ဒေါ်တက်တင်လွင်က PUA ကိုပြောပါတယ်။ဒီသတင်းမှာစီးပွားရေးအစီအစဉ်မှာမတိုင်ငင်ထက်ကတင်ပြထားပါတယ်ရှင်။
ရပီသူတေယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus ပြေးဆွဲမှုကိုကာလတစ်ခုရန်နာထားခဲ့ရကနေအော်တိုဘားလအစောပိုင်းမှာလုပ်ငန်းတွေပြန်စပါတယ်ရန်ကုန် Water Bus လုပ်ငန်းရဲ့တီထောင်သူဒေါ်တင့်တင်လွင်ကတော့စိတ်ကန်းတွေပြန်ရရေးအပါအဝင်လုပ်ငန်းပြန်စနိုင်ရေးဆောက်ရွက်နိုင်ခဲ့တာလို့ VOA ကပြောပါတယ
်စိတ်ကန်းတွေပြန်လည်ရရှိပြီးဒီကိစ္စရအားလုံးကအခြေလိုတွေမှာအဆင်ပြေပါမလားဆိုပြီးတော့အများကြီးဟို challenge အများကြီးရှိမယ်ကိုယ်စိတ်ထဲမှာတော့ချင်းခဲ့တာပါเนาะဒါပေမဲ့အောက်တိုဘာ6ရက်နေ့ဒီမတိုင်ခင်အားလုံးလုံးဆောင်ချက်ဒီအကောင်လုံးကအချိန်နဲ့ပြီးနေအားလုံးပြီးစီပါတယ်ဌာနဆိုင်ရာတွေ့ကြုံတွေပါတယ်ဟိုအခြေလိုတွေမှာရရှိတယ်ပေါ့เนาะအကြောင်းကိုလိုချင်တဲ့စိတ်ပြန်နေတယ်အများပြန်ရတယ်နောက်ပြီးတော့ဒီသင်္ဘောနဲ့ပတ်သက်တဲ့ပြုပြင်မှု maintenance လုပ်တာဝန်ထမ်းတွေ training ပြန်ပေးတာနောက် system အစ်ပေါ့ cap ပေးဟုတ်ကျွေးကုန်နေပြီ system တွေပါလောက်တာအဲ့အားလုံးအဆင်ရှိပြီသူရဲ့ change အ အလုံးပြီးစီသွားတဲ့အတွက်အကောင်းဆုံးပြန်လည်ဖွင့်လှစ်နိုင်ရပါတယ်
ပထမဆုံးစိတ်ကမ်းသုံးခုကိုပြန်လည်ပြည့်စွံ့မှုနဲ့လုပ်ငန်းတွေစနေကြောင်းလည်းပြောပါတယ်အခုပြန်စချိန်မှာတော့အချိန်မဆုံးစိန်ခေါ်ချက်က73စီဈေးကြီးမြင့်မှုဖြစ်တယ်လို့သူမကပြောပါတယ
်အဲ့တော့အကြီးဆုံး challenge ဒီတစ်ခုဖြစ်ခဲ့တာပေါ့နော်ဟိုဒါပေမဲ့ကိုအနေနဲ့ဒီ challenge ကိုဖြေရှင်းနိုင်အောင်ဘယ်လို solution ကိုရှာမလဲဆိုတော့ဒီ73စီကိုတော့ကိုကသွားပြီးတော့ဈေးလုံးသွားချဖို့ကကိုအတွက်ဖြစ်အဲ့ကြောင့်တော့ကိုဆွဲနေတဲ့ဈေးနေရဲ့စီစားနှုန်းကတ်တာရဲ့ engine ကိုလဲပိုက်တာပေါ့နော်အချင်းဟိုကလက်ခင် engine ကဟိုက Japan use engine ဖြစ်ဖြစ်ဆိုလို့ရှိရင်အခုဒီဟိုအစ်စ်ပေါ့အစ်စ်ဒါနဲ့ဈေးသက်တာရဲ့တရုတ်ပြည်လုပ်တဲ့ engine ကြီးကြောင်းလဲလိုက်တာတို့ဘာလို့လုံးလိုက်တဲ့အခါမှာဆိုလို့ရှိရင်သူကအဲဒါတနာရီတိဆွဲတဲ့အခါမှာ3ခါလံဝယ်4ခါလံလောက်ပဲကုန်နေအဲဒီ engine မျိုးတွေကိုပြောင်းလဲလိုက်တယ်။နောက်ပြီးတော့ဆွဲတဲ့ဟိုကပေါ့ဟိုလမ်းကြောင်းတွေကိုကြာတော့အရှိန်ပတ်ပြီးဆွဲနေတာမျိုးမဟုတ်ပဲနဲ့သူအများဆုံးငယ်ငယ်ဆန်ဆန်ကူးနိုင်အောင်ခောက်တူလေးပဲပြေးဆွဲလိုက်တာလုပ်လိုက်တာနော်။ခောက်လိုပြေးဆွဲတာရဲ့ engine စီစားနှုန်းတက်တာရဲ့ engine ကြီးလိုက်တာရဲ့နောက်ဝင်နှုန်းကြီး short ချပြီးတော့တင်းမိုးရဲ့ size ကိုကြီးလိုက်တာ။အဲကြတော့ဒီစီစားနှုန်းကြီးရဲ့ဆိုတဲ့ဟိုကဒီဒီစိန်ခေါ်မှုอ่ะဆိုလို့ရှင်ကို့အတွက်ကြောက်ပါပါနော်အဲ့ဒါကြောင့်မလို့ဒီစီစားနှုန်းကြီးရဆိုတဲ့အပိုင်းကိုလုံးဝထည့်ပြီးတော့စိတ်ပူစရာမလိုဘဲနဲ့ယခုလက်ရှိရှိနေတဲ့စီစီနေပဲအဲကို့အတွက်အဲကို့ကုန်တွေအတွက်အကျိုးမြတ်ရရှိအောင်နောက်ပြီးတော့ဒီခီးလန့်ချောင်းတွေလည်းပုံမှန်အကောင်းဆုံးပြည့်စွဲနိုင်အောင်လို့လုပ်ဆောင်လိုက်တယ်ပ
ါကဘာရေနံစီနှုန်းကပြီးခဲ့တဲ့မတ်လအထိတဖြည်းဖြည်းချဆင်းခဲ့ပေမဲ့ရေနံထုတ်လုပ်တင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့မိတ်ဖက်နိုင်ငံတွေကတနေ့ကိုရေနံစီနှစ်တန်းရွှတ်ချထုတ်လုပ်ဖို့အော်တိုဘာလအတွင်းချိန်ညာခဲ့ပြီးနောက်မှာတော့ကမ္ဘာရေနံစီလဲထပ်ပြီးတက်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတာပါရေနံရှော့ထုတ်မဲ့ဆုံးဖြတ်ချက်ကြောင့်ဆော်ဒီအာရေဗျနဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေတဲ့အချိန်မှာပဲဆော်ဒီရဲ့စွန့်အင်ဝင်ကြီးတော်ဝင်မင်းသားအဗ်ဒူလာဇစ်ဘင်ဆယ်မန်ကအော်တိုဘာလ25ရက်နေ့အင်ကာနီမှာနိုင်ငံတွေအနေနဲ့အရန်ရေနံတွေထုတ်ရောက်ကြမယ်အပေါ်ဝေဖန်ပါတယ်ရီယက်မှာလုတ်တဲ့အနိုင်ကရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဆော်ဒီစွန့်အင်ဝင်ကြီးကအခုလိုပြောပါတယ
် It is my profound duty to make it clear to the world
ရေဝတူလောင်ထားတာတွေကိုထုတ်ပြလိုက်ရင်ဒါမဲ့လာတွေအတွင်းအထိနာနိုင်တယ်ဆိုတော့ကဘာကိုရှင်းရှင်းလင်းပြပြဖို့ကကျွန်တော်ရဲ့တာဝန်ဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့လာမဲ့နိုဝင်ဘာလမှာတက်တန်းွယ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ကနိုင်ငံရဲ့အရန်ရင်းနှံကိုရောင်းချဖို့ဆုံးဖြတ်ထားတာပါမြန်မာနိုင်ငံအနေနဲ့တော့73စီကပြည်ပကတင်းသွင်းမှုအပေါ်မှာအဓိကမှီခိုရတာဖြစ်ပြီး73စီဈေးနှုန်းကြီးမြင့်မှုတခတရံရှားပါမှုနဲ့ပါရင်ဆိုင်ကြရပါတယ်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါက်တင်တင်လွင်ကတော့သူမရဲ့ရန်ကုန် Water Bus ပြည့်စွင့်မှုကရန်ကုန်တစ်ဖက်ကမ်းကပြည်သူတွေအတွက်အဓိကအားထရဖြစ်လာဖို့မျှော်လင့်ထားပါတယ
်ဘဝကမ်းမှာဆိုရင်အခုဆိုရင်မော်တော်ဆိုင်ကယ်တွေပဲပေးမစီတော့ဘောနော်မော်တော်ဆိုင်ကယ်ပဲပေးမစီရဲ့ခါကြတော့သူတို့အနေနဲ့နှင်းနဲ့ပဲသွားလာတာဟိုလမ်းလျှောက်ပြီးတော့အဲလိုင်းကားနဲ့သွားဖို့ကလေလိုင်းကားကလေလုံလောက်ပြီးဆွတ်တာမရှိဘူးပြောပါမှာဆိုရှင်ဘောနော် private taxi တွေကလေခေါ်ရင်တော့မှတော်တော်ခက်ခဲပေါ်ရမယ့်အခြေအနေရှိတယ်တစ်ဖက်ကမှဆိုတော့လေ
ပထမဆုံးအနေနဲ့တော့ခီးတဲ့အများဆုံးဖြစ်တဲ့လမ်းသစ်စပါချောင်းကိုစတင်ပြည့်စွင့်နေတာဖြစ်ပြီးလမ်းမဲ့လာတဲ့အတွင်းစိတ်ကန်း၈ခုကနေ၁၁ခုအထိတို့ချန်နိုင်ရဲ့အတွက်ကြိုးစားနေတယ်လို့သူမကပြောပါလေ။ဒါပြင်ပြည်တွင်ခီးသွွားလုပ်ငန်းအနေနဲ့ရန်ကုန်တွန်တေးကိုလည်းအပတ်စဉ်ပြည့်စွက်နေပြီးနောက်ပိုင်းမှာတော့အီယာဝတီတိုင်းနဲ့ရန်ကုန်တိုင်းချာရေလမ်းကြောင်းအသုံးပြုကုန်စည်သယ်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါတိုးချဲ့ဖို့စီစဉ်နေတယ်လို့လည်းဒေါက်တင်တင်လွင်ကပြောပါလေ။ဒီ
ရေဒီကြောင်ပို့ဆောင်ဒီနောက်ပြီးတော့ဒီကုန်တွေနေပေါ့နော်ဒီရေဒီကြောင်ကုန်တွေဒါရီအကုန်လုံးကအောင်မြင်မှုအတွက်ကိုယ့်ရဲ့ပုဂ္ဂလိကလည်းမရှိနေတဲ့လုံဆောင်ချက်ပေါ်မှာလိုအပ်တဲ့ point ကိုအစိုးရကနေပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ရဲ့ဗန်ရောအစိုးရရောဒါနှစ်ခုလုံးကခုနိုင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့လုံနိုင်တဲ့စွမ်းရည်ဒီကိုယ့်ဝန်ထမ်းတွေရဲ့စွမ်းအားပြီးတော့ international ချိတ်ဆက်နိုင်တဲ့ network ကြီးဉာဏ်ပညာကြီးကိုအားလုံးလုပ်ပေးနိုင်လို့ဆိုတာအဲဒီကိုယုံကြည်တယ်ဒါပေမဲ့အဲ့လိုမျိုးအားရခဲ့ရဆိုလို့ရှင်ရှေ့ကပြရတဲ့နေရာကြတော့ဒီ force major လို့ခေါ်တာပေါ့သူ disaster တွေဖြစ်လာတဲ့အခါမှာကပေးတွေဂျုံလာတဲ့အခါမှာဂျုံတွေဂျုံတွေကြက်ကြက်သွားမှာဘာလို့လဲဆိုတော့ကိုယ်ကတစ်ပိုင်းတစ်ပိုင်းနေ့ကစရတဲ့အတွက်အ ရင်းနဲ့ပြင်းရင်းများတို့မျိုးကိုကဒီအဲ့လိုမပြင်းနိုင်ဘူးရင်းနဲ့တွားလို့ရတယ်ခီးကြီးကိုလမ်းလျှောက်ပြီးတော့နေသူထဲမှာလမ်းလျှောက်ပြီးတွားတဲ့အခြေအနေမျိုးဖြစ်တာပါ
မတိုင်ငီတင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပါ
။လင်္ကာမနက်ခင်မှာတော်တာရှင်များရှင်ခုတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ကဘာပကြီလောကမှာကရဝင်းမြောင်းလို့တတ်မှတ်ခံထားတဲ့ပကြီဆရာကြီးတွေရဲ့ပကြီကားတစ်ချို့ကိုပရတိန်နိုင်ငံပြကန်တစ်ခုမှာအသွင်တင့်နဲ့ပြသနေပါတယ်။နိုင်ငံတွေ၊ကြံခင်းတွေ၊အမိုးတွေမှာပါပကြီကားကို digital ပုံရိပ်တွေအဖြစ်ထိုးပြပြီးတော့လာကြည့်သူတွေပကြီကားတွေရောက်နေတယ်ဆိုတဲ့အခန်းစာမျိုးမျိုးဖြစ်အောင်ဖန်တီးထားတာပါ။ဤပညာသုံးအသွင်သစ်ပကြီပြပွဲကိုမဆုမြတ်မကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာပြသနေတဲ့ဘောင်မဲ့ပကြီကားများလို့အဓိပ္ပာယ်ရတဲ့ Frameless ဆိုတဲ့ပကြီပြပွဲမှာ Monet, Dali, Van Gogh, Cezanne, Kandinsky, Rembrandt, Klimt စတဲ့ဥရောပကကမ္ဘာကျော်ပကြီဆရာကြီးတွေရဲ့ကြော်ကြားတဲ့ပကြီကားတွေကို Digital အသွင်သစ်နဲ့ပြသနေပါတယ်။ရုပ်ရှင်ရောင်ဟောင်းကြီးတွေကအခန်းကျယ်ကြီး၄ခုထဲမှာမတူတဲ့ခေါင်းစဉ်တွေနဲ့ပြကန်းတွေကိုပုံစံတစ်မျိုးစီခန်းစားနိုင်အောင်ဖန်တီးထားတာပါ။digital အပိုင်းအစလေးပေါင်းများစွာနဲ့ပေါင်းဆက်ထားသလိုဖန်တီးထားတဲ့ပကြီကားတွေကကိုယ့်ရဲ့လှုပ်ရှားမှုအလိုက်ပြောင်းလဲနေပါတယ်
။ It's a surprise. You walk into our foyer and the space reveals itself to you as you come down.
အားသင့်စရာဖြစ်ပါတယ်။အဝင်ပေါက်ကနေဝင်လာပြီးလေကားတက်တွေဆင်းလာလိုက်တာနဲ့ student ပေ3000ကျဲတဲ့နေရာမှာအမိုးမြင့်ပြာခန်းမကြီး၄ခုတည်းကဖန်တီးပြသမှုတွေတွေကိုအလိုလိုရောက်သွားမှာဖြစ်ပါတယ်
။ပြာခန်းကျဲကြီး၄ခုကို Beyond Reality, Color Emotion,The world around us, the art of abstraction, ဆိုတဲ့ခေါင်းစဉ်၄မျိုးခွဲပြီးတော့တစ်မျိုးစီကိုမတူအောင်ပြသထားပါတယ်။အခုလိုမျိုးလာကြည့်သူတွေပကြီကားတွေထဲရောက်သွားသလိုခံစားရတဲ့ immersive ပုံစံအမှုပညာပြပွဲတွေကဘာတဝမ်းမှလည်းပြသနေတာပါ။ဒါပေမဲ့သူတို့ရဲ့ပြပွဲကတော့ပကြီကားတွေရွေးချယ်တာကအစားပို့ပြီးတော့ထူးခြားအောင်လုပ်ထားတယ်လို့ပြောပါတယ်။
You know, we aren't the first projection art experience, but what we did is we created our own take.
နုပညာလက်ရာတွေကိုအခုလိုပုံစံမျိုးပြသတာကျွန်တော်တို့ပထမဆုံးတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကကိုယ်ပုံစံနဲ့ကိုယ်ဖန်တီးပြသထားတာဟာအနုပညာရှင်တယောက်တည်းကိုရွေးပြီးတော့သူတို့တသက်တာဖန်တီးခဲ့တာတွေအားလုံးကိုစုပြသတာမျိုးမဟုတ်ပါဘူး။ပြောင်းလဲခဲ့တဲ့အနုပညာပုံစံတွေဟန်တွေတွေကမှအဲ့ဒီအပြောင်းလဲကိုကောင်းကောင်းထင်ဟတဲ့ပကြီကားတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့အခုလိုမြင်ကွင်းကျယ်ပုံစံမျိုးနဲ့ပြသထားတာဖြစ်ပါတယ်။
Frameless ပြပွဲကဗြိတိန်မှာအကြီးအကျယ်ဆုံး immersive အတွေ့အကြုံကိုရစေမဲ့ပြပွဲဖြစ်တယ်လို့လည်းသူက AP သတင်းဌာနကိုပြောခဲ့ပါတယ်။ခေါင်းစဉ်၄မျိုးပြသထားတဲ့ထဲက Color and Motion ခေါင်းစဉ်ပြထားတဲ့အခန်းထဲမှာဆိုရင်လာချီသူတွေလှုပ်ရှားတဲ့အတိုင်းပကြီကားတွေကလည်းလှုပ်ရှားနေပါတယ်။ဒါကြောင့်ပကြီဆရာကြီး Van Gogh တို့ Monet တို့ရဲ့ပကြီကားတွေကသာမန်ပကြီကားတစ်ချက်လိုမဟုတ်တော့ဘဲတက်ဝင်လှုပ်ရှားနေတဲ့ပကြီကားချက်ကြီးတွေဖြစ်သွားပါတယ်။
It's an immersive gallery experience you can walk through and you can stand anywhere in it see yourself in the art
ဒါကကိုယ်တိုင်ပကြီကားတွေရောက်သွားတယ်ဆိုတဲ့ခံစားမှုအတွေ့အကြုံတွေရမှာဖြစ်ပါတယ်အခန်းထဲကိုလှက်ပတ်ပြီးရဲကြီးကြီးရက်နေပြီးပဲကြီးကြီးကိုယ်တိုင်ပကြီကားကြီးထဲမှာပါဝင်နေတာကိုမြင်ရနိုင်မှာဖြစ်ပါတယ်တချို့ပြာခန်းတွေမှာကြည့်မှန်လို့ပဲကိုယ့်ရဲ့လှူရှားမှုကိုပြန်ပြီးတော့ထင်ဟပ်ပေါ်တယ်လို့တချို့ပြာခန်းတွေထဲမှာဆိုရင်ပကြီကားကြီးတွေလည်းကိုယ်ရောက်သွားတယ်လို့ဖြစ်မှာပါအဲဒါကြောင့်အတွေ့အကြုံပုံစံစုံကိုကိုယ်တိုင်ပါဝင်ခံစားနိုင်မှာဖြစ်ပါတယ
် Beyond Reality ကောင်းစင်တက်ထားတဲ့ပြာခန်းတွေမှာတော့ Salvador Dali, Gustav Klimt, Edvard Munch တို့လိုပကြီဆရာကြီးတွေရဲ့ပကြီကားတွေကိုပုံရိပ်ထိုးဉာဏ်နဲ့မှန်တွေသုံးပြီးတော့အမြင်တစ်မျိုးလှုပ်ထားပါတယ်
mirrors are reflecting light and creating distortions of white, so we had to work around those technical challenges.
မှန်တွေကအလင်းပြန်နိုင်တယ်လို့လင်းရောင်တွေကိုလည်းပုံစံမျိုးစုံပြောင်းသွားစေတတ်ပါတယ်။ဒါကြောင့်ဒီနီးပညာစိန်ခေါ်မှုတွေကိုကျော်လွှားနိုင်အောင်ကျွန်တော်တို့ကြိုးစားခဲ့ရပါတယ်။နောက်ခံအတန်တွေကိုပဲပေါင်းစုံကနေကြားနိုင်အောင်လုပ်ထားရတယ်။အရိအတန်တွေကိုအသေးချခန်းစားနိုင်အောင်အခန်းတွေကိုအတန်လုံအောင်လည်းလုပ်ထားပါတယ်။ရှုခင်းတွေအသားပေးပြတာထားတဲ့ပြာခန်းထဲမှာဆိုရင်နိုင်ရန်လေးဘက်မှာရောကျန်
စာတွေကိုလည်း The Art of Abstraction ဆိုတဲ့ပြကတ်မှာပြသချပါတယ်။ပကြီတွေကို Digital နည်းပညာနဲ့အသက်ဝင်နေအောင်လုပ်ထားတယ်လို့ပြသမှုတွေကပြောပါတယ
်။ We wanted to look at what's known as pure abstraction.And we were also very definite that we wanted to include the female artist Hilma Afkin.
Siriza Baji sisse lo ti thara go jamaru ga atei sei nyin aw lut chin na phit par de. Siriza Baji yee swe ka ja de the ga amyo thami Baji sia ma Hilma Afkin ye let ya go le pa si chin ga da te ja ba de. Siriza Baji sura myo phit la aw tu ga patthama song sa swe ka de tu ba. Siriza Baji ne name chi ka da ga ro ပကြီးစီယာကရင်စကီတို့မွန်ဒရီယန်တို့ဖြစ်ပါတယ်အခုနောက်မှမြင်နေရတာကကရင်စကီရဲ့ပုံပါကျမတို့ကပကြီးနဲ့ပတ်သက်လို့ဘယ်လိုနောက်ကြောင်းသမိုင်းကိုပြောပြခြင်းတည်းဆိုတာအသေးချာစဉ်းစားပြည့်အခါမှာတော့ပြသမဲ့ပုံတွေကိုရွေးချယ်ရတာလွယ်သွားပါတယ
်ပြာခန်းလေးခန်းနဲ့မှာ The Walls Around Us ဆိုတဲ့ပြာခန်းကအခြေဆုံးဖြစ်ပါတယ်အခုလိုမျိုးပကြီးရတာမျိုးစုံရနိုင်မဲ့ Frameless အမှုပညာပြပွဲကပကြီးပညာဆိုင်ဝယ်စားသူတွေရဲ့စိတ်ကိုအားချလှုံ့ဆော်ပေးနိုင်မဲ့ပြပွဲဖြစ်တယ်လို့ဆိုပါတယ
် I think that the demographic here will be very varied. If you are new to the story of Western art history, then this is an absolutely
ဒီပြပွဲမှာအမှုပညာလက်ရာတွေ၊ဟန်တွေအမျိုးစုံတယ်လို့ကျွန်မထင်ပါတယ်တကယ်လို့အနောက်တိုင်းပကြီးသမိုင်းနဲ့စိတ်နဲ့သူမျိုးဆိုရင်ဒီပြကန်းကလေ့လာဖို့အရင်ကောင်းတဲ့နေရာပါဒီမှာပြထားတဲ့ပကြီးကားတွေကိုတွေ့ပြီးတကယ်ပကြီးလက်ရာအစစ်ကိုသွားကြည့်ခြင်းစိတ်ဖြစ်ကြမယ်လို့မျှော်လင့်ပါတယ်တကယ်လို့အမှုပညာသမိုင်းကိုကောင်းကောင်းသိထားတဲ့သူတယောက်ဆိုရင်လည်းဒီမှာပြသထားတာတွေကိုကြည့်ပြီးပိုးပြီးစိတ်တွေနိုးကြလာနိုင်ပါတယ်
ဥရောပကကဘာကျော်ပကြီးဆရာကြီးတွေရဲ့လူသိများတဲ့ပကြီးကားတွေကိုပြရိုက်တွေမှာပြသထားတာမျိုးနဲ့မတူပဲအသွင်ထူအောင်လို့ digital ပုံရိပ်ထိုးနည်းပညာနဲ့ဖန်တီးပြသထားတာဖြစ်ပါတယ်။ကိုရိုင်ပကြီးကားကြီးတွေရဲ့ရောက်နေသလို immersive အတွေ့အကြုံရရှိတဲ့အမှုပညာပြပွဲတွေကိုအခုခေတ်မှာပို့ပို့ပြီးတော့တွေ့လာနေရပြီဖြစ်ပါတယ်ရှင်။ဆက်ပါဆင်မြန်ပါပ
နည်းပညာ၃အတွင်သည့်ပကြီးပြပွဲအကြောင်းမဆုမြမွန်ကဘလော့ဂါရီပြောသည်များအစီအစဉ်မှတင်ဆက်တော်တာပါရှင်။အခုတော့တက်တန့်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။တောင်ကိုရီးယားက K-pop အဖွဲ့ Blackpink ရဲ့ကမ္ဘာလှည့်ဖျော်ဖြေခီစဉ်စတင်နေပါပြီ။ဒီလိုထင်ပေါ်ကျော်ကြားတဲ့အမှုပညာလောကကသတင်းတွေကိုတော့မအေးတနာကျော်ကတက်တန့်ရောင်သတင်းလောအစီအစဉ်မှတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါနယူးယောက်မြို့ကနယူးယောက်ဖက်ရှင်သတင်းဘက်ကတော့ပထမဦးဆုံးနေ့မှာမိန်ကွဲပြားမှုမရှိတဲ့ဒီဇိုင်နာတွေအမျိုးသားဒီဇိုင်နာတွေရဲ့လက်ရာအဝတ်ထည်ဖန်တီးမှုတွေကိုပြတဲ့ရှိုးတွေနဲ့စတင်ပါတယ်ကနေဒါကအပေါ်ထက်ဝင် Nobis အဝတ်ထည်တစ်စိတ်ကနယူးယောက်မန်စတီအမျိုးသားများနေ့အပိုင်းနှစ်ပိုင်းပြပွဲမှာပါဝင်ပြသပါ၏အဝတ်ထည်တစ်စိတ်တစ်ခုဖြစ်တဲ့ AirPods တစ်စိတ်ကိုစတင်တည်ထောင်သူဒီဇိုင်နာ Aaron Potts ကတော့သူ့ရဲ့ကြားမှမခွဲခြားဝတ်စုံတွေဖန်တီးတဲ့နေရာမှာသူ့ကိုပျော်ရွှင်စိတ်ခံစားချက်ပေးတဲ့ပစ္စည်းတွေကိုအသုံးပြုဖန်တီးပါတယ်လို့ပြောပါတယ
် And I wanted to put something out that felt joyful
ဒီတစ်ခါဖန်တီးမှုကဟိုကမ္ဘာကယောဂဘေးကြီးကိုလည်းဖြတ်တန်းရရလေတဲ့ဒီတော့ကျွန်တော်ကပျော်စရာပေါ့ပေါ့ပါကမ္ဘာမြေကြီးနဲ့ဆက်ဆက်မှုရှိတဲ့အရာမျိုးတွေကိုဖန်တီးခြင်းမိတယ်လို့ပြောသွားပါတယ်ကမ္ဘာမြေပေါ်ကရှုထောင့်တွေချိုးတွေကိုတဘာဝရဲ့အစိပ်ပိုင်းနေနဲ့ဘယ်လိုဖော်ပြလဲဆိုတာဇံဝင်စားပြီးတော့သူ့ရဲ့အဝတ်ထည်တွေကိုဖန်တီးပြတယ်လို့ဒီဇိုင်နာ Potts ကပြောပါတယ်သူသုံးထားတဲ့အရာတွေကတော့တဘာဝအရာတွေဖြစ်ပြီးတော့ရင်းညှိစင်းရောင်တန်လိပ်ပြားလေးတွေနဲ့ငှက်လေးတွေရဲ့အသွေးရောင်တွေပါဝင်ပါတယ်ဂျိုတီဆိုတဲ့အိန္ဒိယရိုးရာနိုင်ငံပိုင်းတွေကိုဖန်တီးဒီဇိုင်းထွင်းတဲ့ Terry Singh ကတော့
ယောဂကျင့်တဲ့သူတွေနဲ့6လသွားနေခဲ့ပြီးတော့2013ခုနှစ်မှာသူ့ရဲ့ဖန်ဆင်းမှုကိုစတင်ခဲ့တာပါသူကသူ့ရဲ့အဝိထွေတွေကိုဝတ်ဆင်တဲ့သူတွေနဲ့စိတ်ချင်းဆက်သွယ်ခံစားချက်တွေချစ်ချင်းတရားတွေပေါ်မှာအာရုံခံပြီးတော့ဖန်ဆင်းတယ်လို့ပြောပါတယ်သူ့ရဲ့ဖန်ဆင်းမှုတွေကအမျိုးသားတွေအတွက်ဖြစ်ပေမဲ့အဲ့ဒီအဝိတွေကကြားမှသိတယ်ဆိုတာရယ်မရှိပါဘူးသူဖြစ်စေချင်တာကသူ့ရဲ့အဝိတွေကလူတွေစိတ်ထဲမှာကြားမှဆိုတဲ့ခွဲခြားတတ်မှတ်မှုတွေပျောက်သွားစေချင်တာဖြစ်တယ်လို့ပြောပါတယ်
I want in using our line fashion as an inspiration for fathers and daughters or even and sons
ကျွန်တော်တို့အဝိတွေကအဖေနဲ့တမီးဒါမှမဟုတ်သားတွေနဲ့စင်တူဝင်နိုင်အောင်ကြားမှဆိုတဲ့ခွဲခြားတားဆီးမှုပေါင်းတွေကိုဖြိုချဖို့စိတ်ကူးတွေဖြစ်စေချင်တယ်လို့သူကပြောပါတယ်သူရဲ့ပွဲမှာလျှောက်တဲ့မော်ရယ်အားလုံးမငားရပဲနဲ့သူ့ကိုကူညီပြီးတော့လာလျှောက်ပေးကြတဲ့သူတွေဖြစ်တယ်လို့သူတို့ကလည်းသူတို့ဝတ်ချင်တဲ့အဝတ်ကိုရွေးပြီးတော့လျှောက်လို့ရပါတယ်။တောင်ကိုရီးယားကကမ္ဘာကျော်အောင်မြင်တဲ့ K-pop အမျိုးသမီးလေးတွေအဖွဲ့ Blackpink အဖွဲ့ဟာအောက်တိုဘာလမှာဆိုးမျိုးတော်မှာသူတို့ရဲ့ကမ္ဘာလက်အဖျော်ရွေးပွဲကိုစတင်ပြီးတော့2023ဇွန်လအထိအနည်းဆုံးကမ္ဘာမျိုးပေါင်း26မျိုးကိုတွားရောက်ပြီးဖျော်ဖြေပါမယ်။မြောက်အမေရိကဥရောပအာရှဒီလိုမျိုးကမ္ဘာနေရာဆောင်ကပြည်တက်ပေါင်းတန်းခွဲလောက်သူတို့ရဲ့ဖြောပြပွဲကိုလာရောက်ကြည့်ရှုကြမယ်လို့သူတို့ကိုကိုးစားပြုတဲ့ YG Entertainment ကပြောပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးတနာကျော်ရဲ့တက်တန်ရောင်တင်လောအစီအစဉ်ကိုကြားခဲ့ရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ VOA တနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့ဒါရိုက်နာစီယန်ဆိုတဲ့အောက်မှာနေ့စဉ် TV တင်လော TV မဂ္ဂဇင်းနဲ့ဗီဒီယိုတင်တော်တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းတင်အချင်းချုပ်ကိုကုစောမိုးကျော်ပြောပြပေးပါရှင
်။ယူကရိန်းရဲ့မြို့ကြီးအတော်များများမှာရှိတဲ့အရေးပါတဲ့အခြေခံအဆောက်အအုံတွေကိုပြင်ပထားပြီးတင်းလာနေမှာရုရှားကအပြင်းထန်တိုက်ခိုက်မှုကြောင့်မြို့တော်ကီဖ်နဲ့တခြားဒေသတွေမှာလျှက်စစ်မှုနဲ့တောက်သုံးရေတွေပြတ်တောက်ကုန်ပါတယ်ရုရှားရဲ့ပင်လယ်နဲ့အတွင်းမှာရှိတဲ့ရေတပ်သင်္ဘောအုပ်စုကိုယူကရိန်းကတိုက်ခိုက်ခဲ့တယ်လို့ရုရှားကဆွဆွဲခဲ့ပြီးနောက်မှာပဲအခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုတွေကြောင့်မြို့တော်ကီဖ်မှာရှိတဲ့လျှက်စစ်မှုနဲ့တောက်သုံးရေတွေပြတ်တောက်ကုန်ပြီးမြို့နေလူရဲ့80ရာခိုင်နှုန်းလောက်ဟာတောက်သုံးတောက်သုံးရေမရရှိဘူးလို့ခီးမြို့တော်ဝန်ကပြောဆိုခဲ့ပါတယ်။နိုင်ငံ25နိုင်ငံကပြည်သူတွေကိုကောက်ခံခဲ့တဲ့ကမ္ဘာတစ်လောကလူမှုသဘောထားအမြင်မှာတရုတ်ပေါ်ထောက်ခံမှုတိတိတသားကျဆင်းသွားတာကိုတွေ့ရပေမဲ့အမေရိကန်နဲ့ဩဇာလွှမ်းမှုရှင်ပြိုင်နေတဲ့အာဖရိကတိုက်မှာတော့အများအပြားကတရုတ်ပေါ်မှာဆက်လက်ထောက်ခံနေတဲ့အနေအထားတွေတွေ့ရတယ်လို့ဗြိတိန်နိုင်ငံအခြေစိုက် You Government CambridgeGlobalism Project ကဒီနှစ်တွင်ဩဂုတ်လကနေစက်တင်ဘာလအထိစမ်းသပ်ခဲ့တဲ့စစ်တမ်းကနေဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဂူဂျာရတ်ပြည်နယ်အတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကအနည်းဆုံးလူပေါင်း134ဦးသေဆုံးခဲ့ရတဲ့ကျူတရာပစ်ကြောင့်မှုနဲ့ဆက်ဆက်ပြီးလူ6ဦးကိုဖမ်းဆီးထားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောဆိုပါတယ်။ဒီတရာကိုတာဝန်ယူလှုပ်ဆောင်နေတဲ့ကုမ္ပဏီကအုပ်ချုပ်ရေးနဲ့စီမံခန့်ခွဲရေးတာဝန်ရှိသူတွေကိုဖမ်းဆီးထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအတွက်အော်တိုဘာလနောက်ဆုံးအပတ်တည်းလိုအပ်ငွေရဲ့22ရာခိုင်နှုန်းကိုပဲရရှိထားပြီးအမေရိကန်ဒေါ်လာ643သန်းလိုအပ်နေသေးတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ရဲ့နောက်ဆုံးအစီရင်ခံမှာဖော်ပြထားပါတယ်ခင်ဗျာ
တရင်အချင်းချက်ကိုကုစုံမိုးကျော်တင်ပြခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Terrence Smith တို့ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကတော့လိုင်းတုံမီတာ24 40 53နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွှင်းလမ်းပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနမ်လာပါ
This program has come to you from the Voice of America, Washington.